Welcome to the Voice of America in Burmese.
ဝါရှင်တန်မြို့ရောဗီယူအေအမေရိကန်တန်ကန်2020အောက်တိုဘာလ6ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းလံမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုနဲ့ပတ်သက်ပြီး လူထုလိုက်နာဖို့အမေရိကန်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာနCDCကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့အမေရိကန်နိုင်ငံတော်ကလူထုကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနည်းကဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလုပ်ဆရာမလိုဘူးလို့ CDCကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျန်းသပရေးနေမှာWHOကလည်းဒီရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမှုတွေအနေနဲ့ ယောဂအခုဆက်ခံရတဲ့လက္ခဏာပြပြမပြပြဒီယောဂပိုးရှိမရှိစမ်းသပ်စစ်ဆေးမှုအရေးကြီးတယ်လို့ပြောကြားခဲ့တာပါ။အခု American မျိုးကြီးတွေရဲ့ကျန်းမာရေးပူးပေါင်းဆောင်ရွက်မှုအဖွဲ့နဲ့ NACCHO မြို့ရွာနယ်ပယ်ကျန်းမာရေးဝန်ထမ်းများရဲ့နိုင်ငံလုံးဆိုင်ရာအဖွဲ့တို့ကလည်းယောဂရှိသူတွေနဲ့အနည်းကဆက်ဆံသူတွေဟာယောဂလက္ခဏာမပြဘဲနေသည့်အတိုင်းစမ်းသပ်စစ်ဆေးမှုတွေလုပ်ဖို့လိုအပ်ကြောင်းညွှန်ကြားချက်ထုတ်ပြန်ပေးဖို့ CDC နဲ့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနတို့ကိုတောက်ချာနေမှာစာပေးဖို့တောင်းဆိုခဲ့ကြတာပါ။ CDC ရဲ့ညွှန်ကြားချက်ဟာအသက်ပေါင်းများစွာကိုထိခိုက်စေနိုင်တယ်လို့သူတို့ပေးပို့တဲ့စာရဲမှာရေးသားထားတာပါ။ CDC အကြီးအကဲ Robert Redfield ကတော့ COVID-19 အတည်ပြုလူနာဒါမှမဟုတ်ယောဂဖြစ်လာနိုင်ခြေရှိသူတွေနဲ့အနည်းကဆက်ဆံခဲ့သူအားလုံးဒီယောဂအတွက်စမ်းသပ်စစ်ဆေးမှုလုပ်ဖို့လိုအပ်တယ်လို့ဆိုပြီးလမ်းညွှန်မှုအသက်ပေါ်ဝေဖန်သူတွေကိုတုံ့ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံကမ်းရွန်ဒေသမှာရှိတဲ့ကပလီကျွန်းနဲ့နီကိုဘာကျွန်းတွေမှာနေထိုင်တဲ့ရှားပါးတဲ့ဒေသခံမျိုးနွယ်စုတွေမှာ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရတဲ့အတွက်လူဦးရေတိတ်မကြံတော့တဲ့ဒီမျိုးနွယ်စုတွေကွယ်ပြောက်သွားမှာကိုစိုးရိမ်နေကြပါတယ်။အခုကလူဦးရေအပြင်56%ကျန်တော့တဲ့ကပ်ပလီကျွန်းနဲ့ထားနေမျိုးနွယ်စုကြီးတွေကဆယ်ယောက်မှဒီရောဂါအကူးဆက်ခံရတာတွေ့ရတယ်လို့အာနာဘိုင်တွေကပြောပါတယ်။ဒီဒေသကိုပြင်ပကလူတွေမသွားဖို့တားထားပေမဲ့ဒီမျိုးနွယ်စုကြီးတွေကတချို့ဟာအိန္ဒိယဂုံတွင်ပိုင်းပြီးမ ဆက်ခံသူ6ဦးရှိပေမဲ့အလုံးပြန်ကျန်းမာလာတာဖြစ်ပေမဲ့ကျွန်းစုတွေကဝေးလံခေါင်ဖျား straight ကျွန်းမှာနေသူ4ဦးမှာပါယောဂါကူးဆက်နေတာကိုဒီသတင်းပတ်ထဲမှာပဲတွေ့ခဲ့ရပါတယ်။ရာစုနှစ်ပေါင်းများစွာဒီကျွန်းစုတွေမှာနေထိုင်တဲ့ဌာနေတိုင်းရင်းသားမျိုးနွယ်စုတွေဟာအခုခါမှာလူရေ900လောက်သာကျန်တော့တာဖြစ်ပြီးသူတို့ဟာပြင်ပလူတွေနဲ့ထိတွေ့ဆက်ဆံမှုတိတ်မရှိတဲ့အတွက်ယောဂါဖြစ်ပေါ်ရင်အထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတာပါ။ရုရှားစစ်တပ်ကစစ်သင်းမောင်းနဲ့လေယာဉ်ဒါဇင်နဲ့ချီပေါဝင်တဲ့စစ်ရေးလက်ချက်မှုကြီးကိုအမေရိကန်နိုင်ငံအလာစကာပြည်နယ်နားမှာလုပ်နေတယ်လို့ရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒါအရင်ဆိုဗီယက်ရုရှားခေတ်ကစပြီးအကြီးဆုံးစစ်ရေးလက်ချက်မှုဖြစ်ကြောင်းလည်းပြောပါတယ်။အမေရိကတိုက်နဲ့ဥရောပတိုက်ကြားကဘယ်ရင်ပင်လယ်ပြင်ထဲမှာစစ်သင်းမောင်းအဆင့်50ကျော်နဲ့လေယာဉ်အဆင့်40လောက်ပေါဝင်တဲ့စစ်ရေးလက်ချက်မှုဖြစ်ပြီးပယ်ရင်းတပ်ဒုံးကျည်ပြစ်လွတ်လက်ချက်မှုတွေပါပေါဝင်မှာဖြစ်ကြောင်းရေရဘိုးချုပ်ကြီးနီကိုလိုင်ယက်မန်နော့ဖ်ကပြောပါတယ်။ဒါဟာဆေးလက်ကျင့်မှုအများပြားပါဝင်တဲ့တခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီဆေးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ရုရှားရဲ့ဆေးလက်ကျင့်မှုကိုအမေရိကန်စစ်တပ်ကအလက်စကာနားမှာချက်တပရင်းတွေကတွေ့ကြတာဖြစ်ပြီးသူတို့ရဲ့လက်ကျင့်မှုကအမေရိကန်ရေပိုင်တဲ့ထဲမှာမဟုတ်ဘဲနိုင်ငံတကာရေပိုင်တဲ့ထဲမှာဖြစ်ကြောင်းအမေရိကန်စစ်တပ်ပြောဝင်ရကပြောပါတယ်။Washington DC မြို့တော်မှာတောက်ချန်တွေကထောင်ပေါင်းများစွာလာရောက်စုဝေးတဲ့ March on Washington လူလူချီတဲ့ဆန္ဒပြပွဲမှာလူခွင့်လှုပ်ရှားသူခရီးရန်တရားဟောဆရာ L. Sharpton ကမင်းကွန်းပြောကြားခဲ့ပါတယ်။ရဲတွေရဲ့ရက်စက်တဲ့ဆက်ဆံမှုရဲ့အဆုံးသတ်ရေးနဲ့တရားရေးစနစ်ပြုပြင်ပြောင်းလဲလုပ်ဖို့အတွက်တောင်းဆိုဆန္ဒပြကြတာပါ။ဒီတောက်ချန် Washington DC ချီတဲ့ဆန္ဒပြပွဲကတော့လူခွင့်ခေါင်းဆောင် Martin Luther King Jr. ရဲ့နာမည်ကျော် IFF Dream မင်းကွန်းပြောကြားခဲ့တဲ့58နှစ်မြောက်March on Washington ချီတက်ဆန္ဒပြပွဲနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်1963ဩဂုတ်လ28ရက်နေ့က Martin Luther King Jr. ကအလုတ်ကိုင်းနဲ့လွတ်လပ်မှုဆရာလူခွင့်ရေးတွေရဖို့အတွက် Washington DC မှာမင်းကွန်းပြောကြားခဲ့တာပါ American နိုင်ငံမှာစနစ်ကျတဲ့ခွဲခြားဆက်ဆံမှုတွေဂုတိဆက်ပြီးရှိနေတဲ့အတွက်ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးမှုအသစ်တွေလုပ်ဖို့လိုနေပြီလို့ L. Sharpton ကပြောပါတယ် African American လူမဲမျိုးသား George Floyd မေလာတုန်းကလူဖြူရဲဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့နောက်အမေရိကန်နိုင်ငံတဟွန်းတရားစနစ်ပြုပြင်ပြောင်းလဲဖို့နဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့ဆန္ဒပြတောင်းဆိုမှုတွေဆက်ပြီးပေါ်ပေါက်နေတာပါမေလာတုန်းကတော်မီရီဇက်တိုင်လောင်ကျွမ်းခဲ့တဲ့ဘရာဇီးနိုင်ငံကအမေဇွန်တက်တောကိုကာကွယ်ဆောင်ရှောက်ဖို့အတွက်နိုင်ငံတကာကတောင်းဆိုမှုကြောင့်သမ္မတဂျာယဲဘိုဆိုနာရိုကတက်တောကာကွယ်ဆောင်ရှောက်ရေးကြီးကြပ်ဖို့အတွက်စစ်တပ်ကိုတာဝန်ပေးခဲ့တာဟာတက်တောရဲ့အခြေအနေကိုပိုးပြီးဆိုးလာစေတာတွေ့ရတယ်လို့ AP သတင်းမှာဖော်ပြပါတယ် Green Brazil number 2လို့နာမည်ပေးထားတဲ့စစ်စင်ရင်းနဲ့စစ်တပ်ကထိန်းချုပ်ခဲ့တဲ့နောက်မှာတချင်ကတက်တောပြစီအောင်လှုပ်ဆောင်နေတဲ့စိုက်ပျိုးရေးနဲ့တပ်တူတူဖော်ရေးလုပ်ငန်းလုပ်သူတွေစုံစမ်းဖော်ထုတ်တရားစွဲမှုတွေဟာတဖြည်းဖြည်းနဲ့ရပ်ဆိုင်းသွားတာတွေ့ရတယ်လို့ပြောပါတယ်တက်တော area 18ရာခိုင်နှုန်းဆုံးရှုံးပြရတဲ့အမေဇုန်တက်တော်ဟာလက်ရှိပုံစံတိုင်းဆက်ပြီးသွားမယ်ဆိုရင်နောက်15နှစ်ကနေ230တွင်အချိန်ဆိုးနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်15ဦးထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း643ဦးရှိပြီဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း1334ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ15ဦးအထိပြုနိုင်ခဲ့ကြောင်းကျန်းမာရေးအကစားဝန်ကြီးဌာနကမနေ့ညပိုင်းကထုတ်ပြန်ထားပါတယ်။အခုရောဂါပိုးတွေ့တဲ့15ဦးတည်းရန်ကုန်တိုင်းမှာကတန်လျင်မြို့နယ်ကအမျိုးသား2ဦးနဲ့အမျိုးသမီး2ဦး၊တောင်မွေကအမျိုးသား2ဦး၊မြန်ကုန်ကအမျိုးသား2ဦးနဲ့တကုန်းစိတ်ကဲမြို့နယ်ကအမျိုးသား2ဦးတို့ဖြစ်ပါတယ်။တံမျိုးသား၈ဦးနဲ့မျိုးသမီး၂ဦးတို့ကတော့ရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့မန်အောင်မြို့တွေကဖြစ်ပါတယ်။အဲ့ဒီအထက်မှာ၅ဦးကပြည်ပကပြန်လာပြီးအသွာလာကန့်သက်ထားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုထိယောဂါဆစ်ဆေးမှုပေါင်း300,000ကျော်ပြည်လုပ်ခဲ့ပြီးအထူးပြုလူနာတွေနဲ့ယောဂါဘုကင်းဆင်လာသူက345ဦးနဲ့သေဆုံးသူက6ဦးရှိပါတယ်။အခုနောက်ပိုင်းကူးစက်မှုတွေနဲ့ပြည်တွင်းကူးစက်မှုတွေပိုပြီးတွေ့လာရတာကြောင့် COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့တာဝန်ရှိသူတွေကအထူးသတိပေးနေပါတယ်ပြည်ထောင်စု၈နှစ်ကျော်ရုံးမှာအသုံးပြုနိုင်ဖို့ American Dollar 3,000 တန်ဖိုးရှိတဲ့ Teleconference ဆိုင်ရာပစ္စည်းကိရိယာတွေကို American စုရကလှူဒန်းခဲ့ပါတယ်။ Ocular 26ရက်နေ့ကပြုလုပ်ခဲ့တဲ့လှူဒန်းပွဲအခမ်းအနားကိုကိုရိုင်းတက်ရောက်ခဲ့တဲ့ American တန်ယုံယာယီတာဝန်ခံ George Sibley ကအခုလှူဒန်းမှုဟာမြန်မာနိုင်ငံတွင်းကအစိုးရရှိနေတွေ online ကပညာစည်းပွဲတော်ကိုတိုက်ရိုက်အထောက်အကူပြုစေမှာဖြစ်တယ်လို့ပြောပါတယ်။ဒီပစ္စည်းကိရိယာတွေကို COVID-19 ကာယောဂါကာလအတွင်းပြုလုပ်မဲ့သင်တန်းတွေကိုမြန်မာနိုင်ငံတွင်းကနေရာဌာန900ကနေအစိုးရရှိနေတွေပါဝင်တက်ရောက်နိုင်ရေးအတွက်အသုံးပြုမှာဖြစ်ပါတယ်။အဲ့ဒီပစ္စည်းကိရိယာတချို့ကိုတောင်ကြီး၊လွိုင်ကော၊မကွေးနယ်ဖမ်းမြို့တွေမှာ online သင်တန်းခမတွေမှာတက်ဆင်ထားပြီးဖြစ်ပြီးနောက်ထပ်ကိရိယာတွေကိုတဝယ်စစ်တွေနဲ့ဟာကာမြို့တွေမှာနောက်လာတဲ့တက်ဆင်မှာဖြစ်ပါတယ်။ American တရားရေးဌာနကကြွန့်ကျင်သူတွေကအဝေးစနစ်နဲ့ပို့ချတဲ့သင်တန်းတွေကိုမြန်မာဥပဒေအရရှိ200ကျော်ပါဝင်တက်ရောက်ခဲ့ပြီးဖြစ်တယ်လို့ရန်ကုန်မြို့က American တန်ယုံရဲ့ညွှန်ကြားချက်မှာဖော်ပြထားပါတယ်။အဲ့ဒီသင်တန်းတွေမှာအဓိကအားဖြင့်နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းတွေအတွက်တရားစီရင်ရေးဆိုင်ရာအခြေခံကြွန့်ကျင်မှုဘာသာရပ်ကိုပို့ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းကမြန်မာနဲ့ American ပြည်ထောင်စုအကြားပူးပေါင်းဆောင်ရွက်နေတဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းဆိုင်ရာအစီအစဉ်ကိုနောက်တနေ့တိုးမြင့်ဖို့နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။ထိုင်းနိုင်ငံတည်းတရားမဝင်ရောက်လာတဲ့မြန်မာရွှေပြောင်းလူသား35ရောင်းနဲ့ကာသမာနှစ်ယောက်ကိုဆယ်ယုခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်သူတို့ကိုဆယ်ယုခရိုင်တမ်ပွန်စရီမွန်ခိုးအရက်ကလမ်းတနေရာမှာတောက်ကြနေလင်းအားကြီးအချိန်3နိုင်ခွဲလောက်ကဖမ်းဆီးမိခဲ့တာပါရှောင်းတခင်စစ်စေးရေးဂိတ်တခုမှာစစ်တပ်ရဲနဲ့လူမှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကမြန်မာရွှေပြောင်းလူသားတွေလိုက်ပါလာတဲ့ကာနစီကိုတားဆီးစစ်ဆေးခဲ့တာကလည်းအခုလိုအဖမ်းခံရတာဖြစ်ပါတယ်ပထမကားတစ်စီးမှာအလုသမား15ယောက်လိုက်ပါလာတာဖြစ်ပြီးနောက်တစ်စီးမှာတော့အယောက်20ပါလာတာဖြစ်ပါတယ်သူတို့နဲ့အတူကားမောင်းသမားမြန်မာတို့ကိုလည်းဖမ်းဆီးထားပါတယ်ဒီတရားမဝင်ရွှေပြောင်းလူသားတွေကိုကားနဲ့မောင်းဖို့ပေးရတဲ့အတွက်ခီးစဉ်တစ်ခေါက်ကိုဘတ်နှစ်ထောင်အခကြေးငွေရတယ်လို့လည်းကားမောင်းသမားတွေကရဲကိုပြောပါတယ်ဖမ်းဆီးရမိတဲ့ရွှေပြောင်းလူသားတွေကမြန်မာနိုင်ငံတနင်္သာရီတိုင်းတော်ဝဲမြို့ကဖြစ်ပြီး ထိုင်းနိုင်ငံမှာလှုပ်လှုပ်ချင်လို့နေဆက်ကနေတဆင်ခုံးဝင်လာခဲ့တာဖြစ်တယ်လို့ Bangkok Post သတင်းစာကပြောပါတယ်။သူတို့အားလုံးကိုတရားမဝင်ဝင်ရောက်လာတဲ့ပြမှုကမ္ဘောဒီးယားနိုင်ငံကိုတော့နိုင်ငံတွင်တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးတဲ့ပြမှုနဲ့ဆန်ယုခေယံရဲဌာနကစွဲချက်တင်ထားပါတယ်။မြန်မာရွှေပြောင်းလူသမားတွေကထိုင်းနိုင်ငံတွင်ကိုဆန်ယုခေယံဤပူချနီနေဆက်ဖြတ်လန်းကနေဝင်ရောက်လာတာဖြစ်ကြောင်းထိုင်းစစ်တပ်လာဒီယာလုပ်ငန်းတပ်ဖွဲ့တပ်မှုဘုံမူကြီးစစ်တပ်ဂျူလာပနာကပြောပါရခင်ဗျာမြန်မာနိုင်ငံအတွင်း COVID-19 ကူးစက်မှုတွေမြင့်တက်နေတဲ့အတွက်မြန်မာအလုပ်သမားတွေကိုခေါ်ယူတာကိုရွှေ့ဆိုင်းထားဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုထိုင်းကျန်းမာရေးအာဏာပိုင်တွေကတောင်းဆိုတော့မှဖြစ်ပါတယ်မြန်မာအပါအဝင်နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေကြောင်းမြန်မာနိုင်ငံအတွင်းအစောပိုင်းကပြည်ပကပြန်လာသူတွေမှာပဲရောဂါကူးစက်တာတွေ့ရပေမဲ့အခုသတင်းနှစ်ပတ်တည်းပြည်တွင်းကူးစက်မှုတွေတိုးလာနေကြောင်းထိုင်းကူးစက်ရောဂါဌာနအကြီးအကဲ Amsterdam တဘွန်ကပြောပါတယ်ထိုင်းနိုင်ငံအတွင်းယောဂကုသပြန့်နှံ့မှုထိန်းချုပ်ကာကွယ်ဖို့လောလောဆယ်မြန်မာအလုပ်သမားတွေခေါ်ယူတာကိုရွှေ့ဆိုင်းထားဖို့အရေးစီးပွားရေးလုပ်ငန်းရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူသွားမယ်လို့လည်းဒေါက်တာဆိုဖုန်းကပြောပါတယ်။မြန်မာနဲ့နေဆက်ချင်းမိုင်း1400ကျော်ထိစပ်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကတရားမဝင်ရွှေ့ပြောင်းလုပ်သားတွေခိုးဝင်မလာနိုင်အောင်နေဆက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်း Bangkok Post သတင်းစာကပြောပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကုသသူစုစုပေါင်း3400ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ဘာစီလိုနာကလပ်အသင်းကအာဂျင်တီးနားဘောလုံးကျော်မော်လိုင်းနယ်မက်ဆီသူဇာတိကလပ်အသင်းမှာပြန်ကစားလိန်တို့မျောလင့်နေတဲ့ဇာတိမျိုးကပြည်သက်တွေကစတာပရင်းတွေကကားတွေနဲ့တမျိုးလုံးစူဝေးလှလှချစ်တက်ခဲ့ကြပါတယ်။ကာယောဂါကြောင့်ဘောလုံးပွဲတွေ၄-၅လရနာပြီးတဲ့နောက်မှာမက်ဆီရဲ့ဇာတိမျိုးကလပ် New World's Old Boys Club ပြည်သက်တွေကကလပ်လန်တွေကိုဖုံးခါအသင်းတစိတ်တွေကိုတိုက်ချွတ်ပြီးကားတွေပေါ်တင်လို့စူညံတန်တွေနဲ့ကလပ်ပိုင်မာဆီလိုပီစလာကစားကွင်းကနေမြို့တော်ဘောနာဆာရစ်မြောက်ပိုင်းထိရောက်အောင်ခြေတက်လှည့်လည်မောင်းခဲ့ကြပါတယ်ပြည်သက်အသက်ဆွဲမက်ဆီအာဂျင်တီးနားကိုပြန်လာရင်ကလပ်အတွက်သာမကပဲအာဂျင်တီးနားတိုင်းနိုင်ငံလုံးအတွက်ကောင်းတယ်လို့အာဂျင်တီးနားပြည်သက်တွေကယုံကြည်နေတာဖြစ်ပါတယ် New World's Old Boys Club ကမက်ဆီလိုကစားသမားကိုဝယ်ယူနိုင်ဖို့မန်ချက်စတာစီးတီးအသင်းလိုငွေကြေးမတောင့်တင်တာကိုနားလည်ပေမဲ့လည်းမက်ဆီကိုတတိယလွမ်းစွန်နေတဲ့သူပြည်သက်ကတော့သူအိမ်ပြန်လာရင်အာဂျင်တီးနားဘောလုံးလောကကြီးတစ်ခုလုံးကိုကောင်းကျိုးပြုလိမ့်မယ်ဆိုပြီးမျှော်လင့်နေကြတာဖြစ်ပါတယ်။မက်ဆီတယောက်ဘာစီလိုနာအသင်းမှာဆက်မကစားလို့တော့ဘူးလို့ဒီသတင်းပတ်အစောပိုင်းကပြောပြီးဇာတိမျိုးကပြည်သက်တွေအတွက်ဒီမျှော်လင့်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဂျင်တီးနားမျိုးသားအသင်းကောင်းဆောင်လည်းဖြစ်တဲ့မက်ဆီကိုနိုင်ကလည်းတနေ့မှာဇာတိမျိုးကနယူဝဲလ်စ်အသင်းမှာကစားမယ်လို့ပြောထားမှုပေမဲ့သူကစားပေးမဲ့နောက်အသင်းဘယ်အသင်းဖြစ်မလဲဆိုတာကိုတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိကြသေးပါဘူးခင်ဗျာစနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာရောသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါစစ်တွေမှာကိုဗစ်ပိုးတွေ့သူအရေအတွက်ပြင်ထားတဲ့ဆေးရုံကရင်ထက်များသွားတာမို့ဘာတွေဆက်ပြင်ထားတာကိုရခိုင်ပြည်နယ်ကျန်းမာရေးဦးဆောင်ရသူပြည်နယ်လူမှုရေးဝန်ကြီးကိုမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာချန်နာခင်ဗျာအခုကျွန်တော်တို့ဒီစစ်တွေမှာပိုးတွေ့လူနာကတဖြည်းဖြည်းများလာတာပေါ့နော်ဒီဆရာတို့ဆေးရုံတတ်မှတ်ထားတဲ့ရေတက်ထက်စကြော်လာပြီလို့ပြောရရတာပေါ့ဆရာနော်နောက်ထပ်များလာနိုင်တဲ့အတွက်ကိုဆရာတို့ဒီဆေးရုံတွေဒီပြင်ဆင်ထားမှုအနေထားဆောက်လုပ်ဖို့အနေထားတွေရောရှိလားဆရာ
အဲခုရပိုင်တော့ဒီတရက်မှာတော့ဒီနေ့တော့နည်းနည်းလေးရောသို့တော်လည်းဟိုကျွန်တော်တို့ကတော့ဟိုများလာမယ်လို့မျှော်လင့်ထားတာပေါ့နော်စစ်တွေစေုံရေတွေကျော်သွားပြီဆရာစေုံတွေဆောက်ဖို့ဆိုတော့လွယ်တော့မလဲသို့တော်လည်းကျွန်တော်စေုံဖြစ်နိုင်တဲ့နေရာတွေကိုကြိုတင်ပြီးတော့လှုပ်ထားပါတယ်ဥပမာစစ်တွေတက်ကတူမှာចောင်းပိတ်ထားတော့အဆောင်နေရှိတယ်ပေါ့လောလောဆယ်ကျွန်တော် quarantine center လှုပ်ထားတယ်ဆိုတော့အဲ့ဒီအဆောင်နေရာနောက်ထပ်5 6000 9000ရှိတော့လူနာ200လောက်ထားနိုင်တဲ့ယာယီစေုံလို့ရင်တော့ဖြစ်နိုင်တယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ပြည်တော်စုကြမဲ့ဝင်းကြီးဌာနတစ်ဆင့်ပြည်ယာယီဝင်းကြီးဌာနကိုတင်ထားတယ်နောက်တစ်ခုကအကံပြင်းနဲ့လွတ်တော်မှာအဆောက်အဦအများကြီးရှိတယ်။လွတ်တော်လည်းချိုးအားလေးတွေပြင်ဆင်ပြီးသုံးလို့ရတယ်ဆိုအဲဒီလွတ်တော်အဲဒီဟာတွေကိုလုပ်လိုက်ရင်ကျွန်တော်ထင်တယ်လူနာ900နဲ့1000ကျတော့ထားနိုင်လောက်တဲ့ဆေးရုံတော့ကျွန်တော်ရသွားဘူး။နောက်တစ်ခုကတော့ပြည်တော်စုမှာရှိတဲ့ဆောင်ဝင်းကြီးတွေနဲ့ကျွန်တော်နှိမ့်နိုင်တာတော့သူတို့ကတော့တဲ့နေပေါ်တော့ရွက်ပြင်သေးတယ်နဲ့ဒါဆေးရုံစောင့်မယ်ဆိုလည်းဖြစ်နိုင်တယ်ပေါ့။ပြေလာပြီးမှဘောလုံးငင်းလိုနေရာမျိုးဒါလေးလည်းကျွန်တော်စဉ်းစားထားပါ
ဟုတ်ကဲ့ဆရာဆေးရုံရှားကြီးပြင်ဆင်တဲ့အနေထားကဆရာအချိန်ဘလောက်လောက်စောက်အောင်ထင်လဲဆရာတင်ပြတဲ့အနေထားပါလဲ
ဆေးရုံကသိမကြဘူးကျွန်တော်တို့ကအဆောက်အဦတွေရှိပြီလားဆိုတော့ရန်ကုန်ကလည်းကဒင်းနေမွေရာတွေလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကကျွန်တော်တို့ကသဲလာပါပြီတခါတည်းလို့တပတ်အတွင်းမှာလူနာ300လောက်ကိုထားနိုင်တဲ့အနေထားမျိုးရပါတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတပ်မတော်ဘက်ကရောဆရာကြီးသူတို့စီမကလည်းဒီဆေးရုံအပြင်ရ ကြာ ਈ
ဆောင်မယ်ဆိုလဲရန်တရားတွေရောပစ္စည်းတွေရောအသင့်ရှိနိုင်တာပေါ့နော်ရှိပါတယ်တမရော့ဘက်ကလည်းသူတို့အသင့်ပြင်တာပါတယ်တမရော့မှာဒီဂရင်းတရားဆေးရုံလည်းရှိပါကျွန်တော်တို့လိုအပ်လို့ရှိရင်တမရော့ဆေးရုံကိုအသုံးပြုဖို့အတွက်တမရော့ကနေပြီးကျွန်တော်တို့ပြောထားပါတယ်လူရင်းဟိုဟာဖြစ်ပါကျွန်တော်တို့ကလည်းပြောပါတယ်ဒီတော့စုစာမေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေလိုအပ်လို့ရှိရင်ဝန်ကြီးတောင်းပါမ
ော့ဆယ်မှာဆရာတို့ဘယ်လိုစီစဉ်ပေးထားလဲဆရာ
။တရားတော့မကဘူးကျွန်တော်တို့ကအားလုံး150လောက်ရှိပါ။စစ်တေဆေးရုံမှာ120လောက်ထားနိုင်တယ်ဆရာပထမလေး။အဲ့တော့ပိုးတဲ့လူကိုကျွန်တော်တို့ကဘယ်ပို့လဲဆိုတော့သူနာပြူတင်တန်းကြောင်းမှာလုပ်ထားပါတယ်ယာယီဆေးရုံ50လောက်ထည့်လို့ရတယ်။အခုလောလောဆယ်တော့30ကျော်လောက်အဒီကိုပို့ထားပါတယ်။တန်းယူဆေးရင်လေးရလဲကျွန်တော်တို့ကလုပ်ထားပါတယ်ပြင်ထားပြီ။ကျွန်တော်လူနာ50လောက်ပဲဆန်နိုင်တယ်။ဆိုတော့ကျွန်တော်တို့ category စေခွဲလိုက်တယ် ABCD ပေါ့။ A ကတော့ positive ဖြစ်တယ်။ဘာလက္ခဏာမှမရှိဘူး။ B ကတော့ဥမာနာစီထောင်းသူတွေနည်းနည်းပါရှိမယ်၊လက်ဆောင်နာတာရှိမယ်။အနံ့မရတာ။အဲ့လိုအရကြ B A နဲ့ B ကတော့ပြဿနာမရှိဘူး။ဆေးဥညီမှာမထားရဲနဲ့။အဲ့ဒုနာပြတင်လိုက်ဆောင်ကိုကျွန်တော်ရွေးပြီးထားပါတယ်။ C ကတော့သူစီကြိုရှိမယ်၊သွေးလို့ရှိမယ်။ခြားရောက်ကနေတွဲနေသူတို့တော့ဆေးဥညီမှာထားမယ်။ဒီကတော့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာလေးရှိရင်ဥမာ ventilator တင်ဖို့လိုတဲ့လူတွေ၊အောက်ဆီဂျင်ပေးဖို့လိုတဲ့လူတွေဒါတွေတော့ C နဲ့ D ကိုတော့ဆေးဥညီမှာထားလို့လုပ်ထားပါတယ်ဆရာ။ဆိုတော့လောလောဆယ်ကတော့စစ်တွေ500 bedded ဖြစ်တဲ့အတွက်ကြောင့်အချို့ ward တွေကိုလူနာနေသွားတဲ့ကြောင့် ward တွေကိုပေါင်းလိုက်တော့ ward တွေထွက်လာတယ်ပေါ့။အခု ward တစ်ခု chain ward ကို American နဲ့ပေါင်းလိုက်တဲ့အတွက်ကြောင့်လူနာနောက်ထပ်100ကျော်လောက်ထားနိုင်မှာ။အဲ့တော့စစ်တွေဆေးဥညီရဲ့ဝင်ထဲမှာလူနာ200လောက်ကျွန်တော်ထားနိုင်မှာဖြစ်ပါ
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီအရင်ပိုးတွေ့ထားတဲ့ယောဂခဲရှိတဲ့သူပေါ့နော်။900လောက်ရှိတာရောထပ်တိုးလာသေးလား
။900ဟုတ်တယ်ကောင်းပါတယ်သလိုချင်နေလေ။ဒါ90ရွယ်ဆရာတော်လည်းရှိပါတယ်သူလည်းကောင်းပါတယ်နောက်တစ်ပါးလည်းကျွန်တော်80ကျော်ပါကောင်းပါတယ်သူလည်းသူတို့ယောဂခံမရှိဘူးဆရာသူတို့အသက်ကြီးတာပဲ
ဟုတ်ကဲ့နောက်စစ်ပေးချောင်စခန်းနေမှာပါဆရာကြီ
းစစ်ပေးချောင်စခန်းနေလည်းမတွေ့သေးဘူးမမြောက်ဘူးဆိုရင်ကျွန်တော်တော့မြန်မာစစ်ထားပြီး350လောက်စစ်ထားပြီးမထွက်ပါဘူး
ဟုတ်ကဲ့ဆရာပြည်သူတွေရောအဓိကပါမှားကျင်သေးလဲဆရာ
vaccination မရတဲ့ကင
်ကာကွယ်ဆေးမရခဲ့ပါနော
်ဟုတ်တယ်စကြရတော့ကျွန်တော်တို့ဒါယောဂတော့ကုသမှုတွေကတော့ရှိရောရှိနေမှာပါဆရာအနည်းနဲ့များတော့တိုးတော်လေလူတွေကိုတိတ်ပြီးမကြောက်ဖို့နဲ့အစိုးရမလုံးဖို့နဲ့မပေါ့ဖို့နဲ့ပေါ့။အထူးသဖြင့်တော့ prevention မှန်ရပိုရေးကြည့်ပါလေ။ကျွန်မဝင်းကြီးဌာနညွှန်ကြားတဲ့အတိုင်းပဲ social distancing နေမယ်
။ခက်ခွာနေဖို့
ဟုတ်ကဲ့ပါ။ကျွန်တော် mask တွေကိုတတ်ကြမယ်။
နှာခေါင်းစီးတတ်ဖို
့ဟုတ်ကဲ့နှာခေါင်းစီးတော့တတ်နေတယ်လို့အိမ်မှာနေရမယ်ဆိုရင်တော့ယောဂကိုတော်လေးထိန်းချုပ်နိုင်မယ်လို့ကျွန်တော်ပြောလဲမှာ။အရင်အစားတော့နည်းနည်းပေါ့ပေါ့ဆက်လာနေတော့အခု case တွေတက်လာတဲ့ကလူတွေကိုယ်တိုင်ကလည်းစိုးရင်ကြောက်ကြပြီးလုပ်ပါလေဆရာတတ်ပါဆိုတော့အိမ်ထဲမှာနေတာများပါတယ်စစ်တွေမျိုးစကူလမ်းမှာအသွားလာရင်မတမ်းမနေသွားတော့အဖြစ်မနေကိစ္စတော့ပဲသွားကြပါတယ်မနေ့ကဈေးသွားကြတော့ဈေးကိုလည်းကျွန်တော်တို့တက်နေတယ်လို့ social distancing အောင်တော့လုပ်ပေးနေပါတယ်အဓိကတော့ပြည်သူပါမှာပါပြည်သူတွေကိုယ်တိုင်ကကိုယ့်အကူလိုက်နာပြီးဒါဆောင်းရှောက်သွားရင်တော့ဒီရောဂါထိန်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ
ဟုတ်ကဲ့ဆရာမျှော်လင့်တဲ့အတိုင်းဖြစ်လာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆရာကျွန်တော်ဝင်းမြန်ပါ
ပြည်နယ်နဲ့အတိုင်းဒေသကြီးတချို့မှာကိုဗစ်ကူးစက်မှုအလင်းအမြန်တိုးလာတာကြောင့်မြန်မာတနင်္ဂနွေလုံးကစာတင်ကျောင်းတွေကိုပိတ်ထားလိုက်ပြီးအနာဂတ်ပညာရေးကဏ္ဍမှာစိန်ခေါ်မှုတွေရှိလာနိုင်ကြောင်းကျောင်းသားမိဘတွေနဲ့ဆရာတချို့ကသုံးသပ်ပြောဆိုတာကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာရခိုင်ပြည်နယ်မှာပြည်တွင်းကူးစက်မှုလို့သုံးသပ်ရတဲ့ကိုဗစ်ကူးစက်လူနာတွေကတဆင့်အခြားစင်ပွားကူးစက်ခံရသူတွေထဲမှာပညာရေးဌာနဝန်ထမ်းကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေပါပါဝင်လာတဲ့အခြေအနေတွေကြောင့်ဩဂုတ်လ29ကြာသပတေးနေ့ကစပြီးအခြေခံပညာအထက်တန်းအဆင့်ရှိကျောင်းတွေဥက္ကလီကနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေကိုပါရဲအကန့်အသတ်မရှိယာယီပိတ်ထားဖို့ပညာရေးဝန်ကြီးဌာနကကြေညာထားတာပါအခုလိုကျောင်းတွေပြန်ပိတ်လိုက်တဲ့အတွက်ကျောင်းသားတွေရဲ့ပညာရေးမှာနင်းနာမှုရှိလာနိုင်တာမှန်ပေမဲ့ကျန်းမာရေးကဘူအဓိကကျတယ်လို့ရန်ကုန်တိုင်းရန်ကင်းအာတာကနှစ်ကဆရာမဒေါ်ချူချူဝေကသုံးသပ်ပါတယ
်ကိုဘက်ကစိုးရင်ရတယ်လေစိုးရင်ရတဲ့အချိန်နဲ့ရောက်မယ်ဆိုရင်ကျောင်းတွေပြန်ပိတ်မယ်လို့ငကိုရီကပြောထားပြီးသားဆိုတော့အခုကအရင်စိုးရင်ရတဲ့အချိန်နဲ့မရောက်ခင်မှာပိတ်လိုက်တဲ့အတွက်ကြောင့်မလို့ခရီးများအတွက်ကျောင်းမကြီးအတွက်ကောင်းတယ်လို့ဆရာမတယောက်အနေနဲ့တော့ပြောရပါတော့နော်အဲဒီချို့ကျောင်းသားတွေကြတော့လည်းစာရမ်းလိုချင်တဲ့ခရီးတွေလည်းရှိတယ်လေကျောင်းတစ်နှစ်နာမှလည်းသူတို့ကဝင်လေကြတယ်လေအဲ့လိုမျိုးတွေကြတော့လည်းဇာဆုံးချုံးမှုတစ်ခုပဲပေါ့လေ
မြန်မာနိုင်ငံမှာမတ်လတွေကစတင်လာခဲ့တဲ့ကိုဗစ်ကူးစက်မှုအရှိန်ကြောင့်ဇွန်လမှာပုံမှန်အတိုင်းကျောင်းတွေပြန်မဖွင့်နိုင်ပဲဇွန်လ21ရက်နေ့ကျမှနောက်ကျပြီးဖွင့်ခဲ့ရတာပါကျောင်းပြန်ဖွင့်ပြီးတလားကျော်အကြာမှာအခုလိုကျောင်းပြန်ပိတ်သွားတာကြောင့်စာကျက်ဖို့ကိုယ်ပိုင်အချိန်ပိုရသွားတယ်လို့အာတာကားတဲ့ဒဂုံမြို့တင်မြောက်ပိုင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားမောင်ဝေလင်းထက်ကပြောပါတယ
်ကျွန်တော်ကတော့ကျောင်းသားတယောက်အနေနဲ့အမှန်တမ်းပြောရရင်ဆိုရင်တော့ပြောတော့စာကျက်ချိန်ပိုရတော့ Taman solution, suggestion, shilabia, or who solution, blue baby, suggestion, yamiawabi. At the new Nazon, Lina, Nana, I love and Luziamlo, don't I love below? Sayuari, me, Maru, Baro, my Pisiamlo, Genoa, the new, don't I love below, be your Gita, when now, she's a woman, the Genoa, to read about it.
Young Mua, John, me, what Ubide, Udans in Ugaro, Pinai, when I log up, ma, go be Kusan Moody, start to lodging Grega.
ကျောင်းလေးပိတ်ထားတဲ့နယ်လို့အမြင်ရှိသူပါခုလိုဆိုဆိုစီပိတ်လိုက်တာတော့ကျောင်းသားမိပါတွေအတွက်ကောကျောင်းသားတွေအတွက်ကောကောင်းတယ်လို့ပဲယူဆပါတယ်ဒါဆိုဦးပြီးမှဆိုလို့ရှိရင်ဒီလက်ဆိုးပါလိမ့်မယ်ယောဂကူးတာနဲ့ရှင်ရိုင်းလို့ရှိရင်နဲ့တရားယူဖို့တော့တလန်းဆုပ်တွေ့ရင်တော့ဆုပ်ရမှာလက်ရှိနဲ့ပြီးခဲ့တဲ့သတင်းပတ်တွေတဲ့ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းအတွင်းကူးစက
ံတရားရှိလာနိုင်တယ်လို့မော်လိုင်းမြို့ကတောင်သူဦးကြီးဦးမျိုးမြင့်ကပြောပါတယ
်ဆိုရည်မှုတော့ရှိရပေါ့ဗျာကျောင်းသားတွေကိုတင်းစုနည်းလိုက်နှုတ်ကြတော့တာကြီးဆိုတော့ပညာရေးနှုတ်ကြတော့တာပါပဲပြောတော့ကကြောက်ရွံ့လည်းမလွယ်ဘူးလေဟိုပေါ့ရောလည်းလို့ရှိရင်ကုသမှုညာလာနိုင်တယ်ပေါ့လေဒါကြောင့်မို့သူတို့ကလည်းအစူးကြီးကြီးပိတ်တာဆိုတော့ဒါနဲ့နာတာတော့နဲ့နာတာပဲ
ကျောင်းသားတွေအတွက်အဲ့ဒီလိုအရန်ကြီးနဲ့နာမှုမဖြစ်ရအောင်လက်တလောယာယီကျောင်းပိတ်ထားချိန်မှာအင်းစာတွေပေးထားတဲ့အပြင်အစိုးရပညာရေးရုပ်တံလိုင်းကလည်းပို့ချမှုတွေရှိနေတယ်လို့ရန်ကင်းကဆရာမဒေါ်ချိုချိုဝေကပြောပါတယ
်။သူတို့ကိုသင်ပြီးသားစာတွေကိုပြန်ပြီးတော့လေ့လာဖို့အတွက်ကို home study ပေးတယ်လေ။အဲဒီအင်းစာတွေကိုသူတို့အိမ်မှာလုပ်ကြပေါ့။ပြီးတဲ့အခါကျတော့အကြောင်းပြန်တဲ့အခါကျတော့ဆိုတော့နားမလည်တဲ့အခါကျရင်ဆရာမကိုပြန်ပြောပေါ့။ဆရာမကြီးကပြန်ပြီးတော့ရှင်းလင်းပေး။သူတို့တော့ online ဒီပိုင်းနဲ့စမ်းသပ်နေတာပေါ့နော်စမ်းသပ်နေတဲ့အခါကျတော့ဒီကဲတကယ်ရေးအကြောင်းဖြစ်လာမယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးပဲသင်ကြားမယ်လို့တော့ထင်တာပဲလေ
ဒါပေမဲ့မြန်မာနိုင်ငံမှာ online ပညာရေးသင်ကြားမှုအတွက်အဆင်သင့်မဖြစ်သေးဘူးလို့မိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကမြင်ပါတယ
် internet ကနေသင်တာမျိုးပါမျိုးကြတော့လေဒီမှာပြည့်စုံမှုကမရှိကြဘူးနော်အများစုကလည်းမလုံးနိုင်ကြဘူး internet နဲ့သင်ကြားတဲ့ဟာမျိုးကတော့ဒီမှာ PC ကိုရမလုံးလောက်တဲ့အခါကျတော့မလွယ်ဘူးပါနော်ခုလက်ရှိတမှာသူပုဂ္ဂလိကအကြောင်းတွေကတော့အဲ့ဒီကိစ္စကိုစပြီးတော့လုပ်နေကြပြီအဲ့ဒါနဲ့မိဘတွေကလည်းမတတ်နိုင်တော့လဲတတ်နိုင်အောင်လုပ်ပြီးတော့အစိုးတင်နေတာတော့ရှိပါတယ်အများစုကတော့တင်နိုင်ရောမတင်ဘူးရဟုတ်ကဲ့
အစိုးရကအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြိုးပမ်းချိန်မှာအခြေခံပညာအထက်တန်းအဆင့်ရှိကျောင်းပေါင်း 9,100 ကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတဲကလိုက်နာရမယ့်ကျန်းမာရေးလမ်းညွှန်ချက်အေးအဆင့်မီတဲ့ကျောင်းပေါင်း 4,695 ကိုပြန်ဖွင့်ခွင့်ပေးခဲ့ရကကာယောဂကြောင့်အခုလိုတနိုင်ငံလုံးမှာကျောင်းတွေပြန်ပိတ်လိုက်ရတာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမြန်မာတန်ရုံးကတန်အမတ်ကြီးနဲ့ကောင်းချစ်တာဝန်ခံအရာရှိတွေဟာဩဂုတ်လနေ့ကဗြိတိန်နိုင်ငံလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဗြိတိန်နိုင်ငံမှာရှိတဲ့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတောင်းကြော်တွေကကိုဝင်ဆောင်တဲ့ကျန်းမာရေးမကောင်းတဲ့လူ130ကျော်ကိုနေရာပြန်နိုင်ရေးကိုစတင်ဆောင်ရွက်ခဲ့တာပါဗလီစာနိုင်ငံမြန်မာတန်ရုံအလုသမားတန်ရာရှိဦးအောင်စုံမင်းကတော့အခုလိုပြောပြပါရယ်
။နိုင်ငံတိုင်းရေးဌာန27ရက်စစ်လဒီလေးပေါ့နော်2020ရဲ့နေ့ထုတ်ပြန်ကြေညာချက်ရတော့ပထမဆုံးဟိုတက်မရေးရအခက်ခဲဖြစ်နေတဲ့တရားမဝင်အထောက်ထားမဲ့မြန်မာလူသမား130ဦးကိုကနေဦးအနေနဲ့ကျန်ခွန်နိုင်ရေးဒီနိုင်ဆောင်ရွက်ချက်ကိုကျေထုတ်ပြန်ထားပါရယ်။ဟုတ်ခုပြီးကလာတော့တော့ဒီတရားမဝင်အထောက်ထားမဲ့တွေကိုပြန်ဖို့ဒီတရားတော်တဲ့အမှုတော့ဟိုပထမအဆုံးအနေနဲ့ပြန်ဖို့အစီအစဉ်ဖော်ရနေတာပါ။
တရားမဝင်မြန်မာနိုင်ငံသား130ကျော်နဲ့ပတ်သက်တဲ့လိုအပ်တဲ့အချက်တွေကိုတော့ဩဂုတ်လ25ရက်နေ့မှာမလေးရှားလောင်းဝကကိုမြန်မာတန်ရုံးဘက်ကဖြန့်မှန်ပေးပို့ခဲ့ပါတယ်။မလေးရှားတန်မတ်ကြီးနဲ့ကောင်းစစ်အရာရှိတွေရဲ့ဆွေးနွေးမှုရဒဏ်ကြေးကျောက်ပေါ့မယ်ဆိုရင်လည်းအနည်းဆုံးပမာဏကိုသတ်မှတ်သွားဖို့ရှိတယ်လို့ Special Press အတွက်ကတော့အိုးကိုမလေးစားလေးကိမွေတရားကိုတော့မဖြစ်မနေပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်အသက်70နှစ်အောက်အရွယ်တွေကတော့ဒဏ်ကြေးပေးဆောင်ကြမလို့ဘူးလို့ဆိုပါရယ်ခန့်မှန်းကြည့်မြန်မာနိုင်ငံသား၅ဆင့်ခွဲလောက်လုံးလုံးကန်နေတဲ့မလေးစားနိုင်ငံမှာကာယောဂါကာလတက်တက်ချက်တီကြောင့်အလုတ်ကန်တဲ့ဆောင်းဝီရီအဖြစ်သေးတွေတွေ့နေရတာပါဒီကာလအတွင်းမှာတရားမဝင်မြန်မာတွေကတရားဝင်လာတဲ့သူတွေအပါအဝင်ထိသိမ်းရေးစခန်းတွေကမြန်မာတွေပါနေရက်ပြန်ရေးကတန့်ကြမှုတွေရှိနေတာပါတချို့လည်းတမ်းမာရေးမကောင်းတာကြောင့်သုံးပါသွားသူတွေလည်းရှိတယ်ဆိုပြီးမလေးစားနိုင်ငံကလူမှုကွန်ရီရဲ့အတင်းဖွဲ့တွေကဆိုပါတယ်ကာယောဂါကာလအခက်အခဲတွေရှားမှာပဲမြန်မာနိုင်ငံသားတွေက
ကိုကိုအဆုံးစီရင်တဲ့သူ၁၄ခုရှိခဲ့တယ်လို့နေရာပြန်ဖို့တရားမဝင်နီးလန်းနေတာလေကြိုးပမ်းရတာလေမက်ဆီကန်ရသူတွေနဲ့အများပြားရှိနေပါတယ်ရှင်တမန်မအေးပါပါကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီဘာစလိုနာအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်အာဂျင်တီးနားနိုင်ငံကပရိသတ်တွေကလည်းမက်ဆီကိုနိုင်ငံမှာပြန်လာကစားဖို့ကိုမျှော်လင့်နေကြပါတယ် Messi ပြန်လာကစားဖို့တောင်းဆိုခဲ့ကြပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်စပိန်နိုင်ငံဘာစလိုနာအသင်းမှာကစားနေတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကဘာစလိုနာအသင်းကနေထွက်တော်မယ်လို့ဩဂတ်စ်လ25ရက်နေ့မှာကြေညာလိုက်တဲ့အတွက်ကောဘောလုံးလောကကြီးတစ်ခုလုံးလှုပ်လှရှားရှားဖြစ်သွားခဲ့ပါတယ်မက်ဆီနဲ့ဘာစ Champions League Quarter Final မှာလည်း Bayern Munich ကို 6-2 နဲ့ရှုံးနိမ့်ပြီးတဲ့နောက်အသင်းမှာအပြောင်းအလဲတွေအကြီးကျယ်လုပ်ဖို့လိုနေပြီလို့သုံးသပ်လာကြပါတယ်။ပြီးခဲ့တဲ့နီးပါးစတီးယက်နဲ့ကစားသမားတွေကြားမှာအဆင်မပြေတာတွေရှိခဲ့သလို Messi ကအသင်းအတွက်ခေါ်ဖို့အဆိုပြုခဲ့တဲ့ကစားသမားတွေကိုလည်းအသင်းဘက်ကမဖြေစည်းခဲ့တာတွေကြောင့်ဥက္ကဋ္ဌနဲ့သူနဲ့ကြားမှာအဖူးထစ်တွေလည်းရှိနေကြတာပါ။ဒါပြင်မက်ဆီကသူနဲ့ကစားဖို့ဟောင်းရှာဗီကိုနီးပြဖြစ်ခေါ်စေခြင်းပေမဲ့အသင်းကအခုနောက်ဆုံးနယ်သာလန်နီးပြရော်နယ်ဒိုကိုမန်ကိုနီးပြဖြစ်ခန့်ပြီးမက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲဖို့အထိဖြစ်လာခဲ့တာပါ။မက်ဆီကဘာစီလိုနာကနေထွက်တော့မယ်ဆိုတဲ့သတင်းကြောင့်မန်စီးတီးနဲ့ PSG လိုငွေကြေးမြောက်များသုံးဆွဲနိုင်တဲ့အသင်းတွေကမက်ဆီကိုခေါ်ဖို့စိတ်ဝင်စားနေကြပါတယ်။ဥရောပအသင်းကြီးတွေကမက်ဆီကိုခေါ်ဖို့ဒီမျိုးစုံနဲ့ကျူပန်းလာနေတဲ့မှာပဲအာဂျင်တီးနားမှာရှိတဲ့သူ့ရဲ့ဇာတိမျိုးဖြစ်တဲ့ရိုဇာရီယိုမျိုးမှာလည်းပရိသတ်တွေကမက်ဆီကိုအာဂျင်တီးနားကိုပြန်လာကစားဖို့ခေါ်နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲ New Orleans Old Boys ပရိသတ်တွေကရိုဇာရီယိုမျိုးကလမ်းလေးပေါ်မှာစူဝေးလှည့်လည်ပြီးတော့မက်ဆီပြန်လာဖို့အထိကိုတောင်းဆိုခဲ့ကြပါတယ်။ New Orleans ပရိသတ် Rodolfo Oliveira ကတော့
Esperamos Rosario ojalá pueda cumplir tu sueño que es la ilusión de todos nosotros y bueno ojalá que
မက်ဆီရဲ့မင်းကငါတို့ရိုဇာရီယိုမျိုးကစောင့်မျှော်နေပါတယ်။တနည်းနည်းတစ်ချိန်ချိန်မှာမင်းရဲ့အိမ်မက်တွေကိုအကောင့်ထဲဖော်နိုင်မယ်လို့မျှော်လင့်ပြီးတော့ပေါ့။ဒါကြတဲ့ငါတို့ရဲ့မျှော်လင့်ချက်ပါ။တကယ်လို့6လလောက်ပဲကစားနိုင်နေဆိုတဲ့ဒီကိုပြန်လာပြီးအာဂျင်တီးနားမှာရှိတဲ့ငါတို့ရဲ့အိမ်မက်တွေကိုအနည်းငယ်နှက်ခွင့်ပေးပါ
။မက်ဆီကတစ်ချိန်ချင်းကြာရင်သူငယ်ငယ်ကအားပေးခဲ့တဲ့ New Orleans Old Boys အသစ်မှာကစားခြင်းလေလို့ပြောထားတာကြောင့်မက်ဆီပြန်လာဖို့ကို New Orleans Predator Nicholas Mongiovic အပါအဝင်အာဂျင်တီးနားနိုင်ငံသားတွေကမျှော်လင့်နေကြတာပါ။
Volvé Leo, volvé por toda la lepra. Eso que vos sentí lo sentimos todos. Yo pian la que Leo. Garo New World's Old Boys Predator တို့ပြန်လာခဲ့ပါ။ပြန်လာပြီပါလို့တောင်းဆိုခြင်းနဲ့။ငါတို့မင်းကိုအမြဲတမ်းတကားဖွင့်ပြီးလက်ကမ်းကြိုဆိုနေတယ်။မင်းက New World's Predator မင်းကအာဂျင်တီးနားနိုင်ငံသားငါတို့ရဲ့သွေးချင်းကြီးအကိုပဲ
။မက်ဆီကအခုမှအသက်33နှစ်သားရှိသေးပြီးကမ္ဘာအကောင်ဆုံးဘောလုံးသမားအဖြစ်ဆက်ရှိနေသေးတာကြောင့်ယောပါထိတ်တန်းအသင်းကြီးတွေမှာအများကြီးဆက်ကစားနိုင်သေးတဲ့အတွက်အခုချိန်မှာတော့အာဂျင်တီးနားကိုပြန်လာအောင်မှာမဟုတ်ဘူးလို့ရိုဇာရီယိုမြို့ကန်တူကပြောပါတယ်။အခုလောလောဆယ်မှာတော့မက်ဆီဟာမန်စီးတီးကိုရောက်ဖို့များနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီးသူ့ရဲ့နှီးပြဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနှီးပြဂေါ်ဒီယိုလာနဲ့လည်းစကားပြောတာတွေရှိတယ်လို့ဆိုပါတယ်။ဗြိတိန်ပါဝင်တချို့ဥရောပသတင်းတွေကတော့မက်ဆီဟာဘာစီလိုနာကနေထွက်ဖို့ကိစ္စကိုဂေါ်ဒီယိုလာကိုဖုန်းဆက်ပြောကြားခဲ့တယ်လို့ဖော်ပြနေပါတယ်။ဒါမဲ့ New World ပရိသတ် Diego Mongovic ကတော့ Messi ဟာတစ်ချိန်ချိန်မှာတော့ New World အသင်းကိုရောက်လာမယ်လို့ယုံကြည်နေပါတယ်။အခုလောလောဆယ်အနေထားရတော့ Messi ဟာ Argentina ကိုပြန်အောင်မှာမဟုတ်ပဲဥရောပကအသင်းကြီးတစ်သင်းသင်းမှာဆက်ပြီးတော့ရှိနေဖို့များပါတယ်။ဒီထဲမှာ Man City နဲ့ PSG တို့ကထိတ်ဆုံးမှာရှိနေပြီးတော့ Inter Milan ကလည်းစိတ်ဝင်စားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တစ်ချိန်တည်းမှာပဲ Barcelona အသင်းကလည်း Messi ကိုအသင်းမှာဆက်ထိန်းထားနိုင်ဖို့ကြိုးပမ်းနေပြီးတော့ Messi ဆက်နေဖို့အတွက်အသင်းဥက္ကဋ္ဌဘာတိုမီယိုယာရုကနေနှုတ်ထွက်ပေးဖို့စီစဉ်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ထေချာတာကတော့မက်ဆီကိုခေါ်ဖို့အတွက်ဆိုရင်အဲ့ဒီအသင်းတွေအနေနဲ့ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးကိုပေးရမှာဖြစ်ပြီးဘယ်အသင်းကိုရောက်မယ်ဆိုတာကတော့ကမ္ဘာဘောလုံးပရိသတ်တွေအားလုံးရင်ခုန်စွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
လာပြီကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားနေကြတဲ့အထက်ကတချို့ကမူရင်းအပေါ်မူရင်းအသုံးထုံးတိုင်းသူတို့ပြောပြလိုပါတယ်ကျွန်တော်ကျော်စံသားပါ The future of Myanmar's peace process same old challenges or new progress မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အနာဂတ်ဟာစိန်ခေါ်မှုအဟောင်းတွေပဲလားဒါမှမဟုတ်တူတက်မှုအစ်စ်လားဆိုတဲ့ခေါင်းစဉ်နဲ့ Prussian Paramiswan Yere Somaw the diplomat မှာပါပါတယ်မြန်မ ညာရေးဆွေးနွေးပွဲဒီတကြော်လဲရခင်အတိုင်းပဲအထုံမှုအသစ်တွေရှိခဲ့ပေမဲ့ပဋိပက္ခဆက်လက်ဖြစ်နေစေနောက်တက်လာမယ့်အစိုးရကတော့ဒီဟာကိုဆက်ပြီးရွေးအောင်လုပ်နိုင်ပါမလားဆိုတာမေးစရာပဲကျွန်တော်လည်းစရေးပါတယ်အင်အားကြီးတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကဆွေးနွေးပွဲမှာမပါဘူးရခိုင်မှာလည်းတိုက်ပွဲတွေကဖြစ်နေစေပြင်းထန်နေစေဖြစ်တယ်လို့ရိုဟင်ဂျာပြဿနာကိုဗစ် -19 ပြဿနာတွေကလည်းအခြေအနေကိုပုံမဆုပ်ထွေးစေပါတဲ့ပြည်တော်စုသဘောတူညီချက်ပိုင်းစုံကိုလက်မှတ်ရေးထိုးပြီးညီညာရေးဆွေးနွေးပွဲဆက်လက်လုပ်ဖို့သဘောတူခဲ့ကြပြီမဲ့အခက်အခဲတွေဆက်လက်ရှိနေအောင်မယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကိုရိုင်းကဝန်ခံပြောကြားခဲ့တယ်လို့ဖော်ပြပါတယ်ဒီအခြေအနေမှာတချို့မီဒီယာတွေကမြန်မာညီညာရေးဖြစ်စဉ်ကိုဘာမှအတိတ်ပဲမရှိတော့သရောင်ရောင်ချုံနှိမ်ရေးသားကြပါလိမ့်မယ်သို့ပညာလည်းအစိုးရအနေနဲ့ညီညာရေးဖြစ်စဉ်တည်ဆောက်မှု structure ကိုပြန်လည်သုံးသပ်တာမျိုးရခိုင်ပြည်နယ်အခြေအနေကိုခံကွဲစီမံတာ manage လုပ်နိုင်တာမျိုးစီလာရင်တော့ရှေ့ကိုတိုးတက်နိုင်ရာအကြောင်းရှိနေတယ်လို့ထောက်ပြထားပါတယ်ဒါအပြင်အပြောင်းအလဲအတွက်အစိုးရအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတစ်ဖွဲ့ချင်းစစ်တပ်ထက်ကအစိပိုင်းတွေနောက်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဝိုင်းဝန်းဆောင်ရွက်နိုင်ပါတယ်တဲ့မြန်မာညီညာရေးဖြစ်စဉ်ဟာတကယ်တမ်းဘယ်လိုရွေ့လာလိမ့်မယ်ဆိုတာကတော့အစိုးရသေးရဲ့အစီအစဉ်တိုင်းဒေသအင်အားစုတွေအပေါ်ကင်တွယ်ဆက်ဆံမှုအရပ်ပဲစစ်ဖက်ဆက်ဆံရေးအပြောင်းအလဲနဲ့ဖွဲ့စည်းပုံပြင်ဆင်မှုကိစ္စတွေနဲ့ဆက်ဆက်ပြီးသုံးပါရမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးထွေးကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ကမ္ဘာနေရာအတွင်းများမှာနေစဉ်လူတွေရဲ့သွားလာလှုပ်ရှားမှုတွေလူနေမှုဘဝပုံစံတွေပြောင်းသွားခဲ့တာမှာအနာဂတ်မျိုးဆက်ကလေးငယ်တွေရဲ့ကျောင်းပညာရေးသင်ကြားမှုပုံစံတွေလည်းတိတိတသားပြောင်းလဲခဲ့ပါတယ်။အခြေအနေသစ်အောက်မှာပညာသင်ကြားမှုပုံစံသင်တဲ့ရင်းနှီးကျွမ်းဝင်ဖို့အဆင်ပြေပြေပညာသင်ယူနိုင်ဖို့အတွက်ကျောင်းသားကလေးငယ်တွေရောကလေးမိဘတွေရောကြိုးစားကြရပါတယ်။ New Normal လို့တွင်တွင်ပြောလာနေကြတဲ့ COVID ကြောင့်ဖြစ်လာတဲ့လူနေမှုပုံစံသင်တဲ့အတူ online သင်ကြားမှုပုံစံသစ်မှာသူတို့တွေအသားကျလာနေကြပါပြီလား။ဘယ်လိုအခက်အခဲတွေရှိနေဆဲပါလဲ။ online သင်ကြားမှုပုံစံသင်တဲ့ပတ်သက်လို့ကလေးမိခင်တွေရဲ့အမြင်သဘောထားဘာတွေရှိနေလဲဆိုတာတွေကိုအမေရိကန်ပြည်ထောင်စုကမြန်မာမိခင်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင
်
ကမ္ဘာပေါ်မှာ COVID-19ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာဩဂတ်စ်လကုန်နဲ့စက်တင်ဘာလအစပိုင်းဟာကျောင်းတွေပြန်ဖွင့်တဲ့ရာသီပါဒီလိုကျောင်းဖွင့်တဲ့ရာသီမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းကျဆင်းမသွားတာကြောင့်2020-21စာသင်နှစ်အစပထမ3လပတ်ကိုပြီးခဲ့တဲ့စာသင်နှစ်ကုန်ပိုင်းတုန်းကလိုပဲနေအိမ်မှာအွန်လိုင်းကနေသင်ကြားဖို့ပြီးနေအတွက်မများမှညွှန်ကြားထားပါတယ်ဒီပေါ်မှာကလေးမိခင်တချို့ကတော့စိတ်မသက်မသာဖြစ်နေကြတာပါဒီအထဲမှာဒါတယောက်မိခင်ဖြစ်တဲ့ကျမတို့ VOA မြန်မာပိုင်းကမအေးသနာကျော်လဲပါပါတယ
်ဒီအခုကြောင်းတက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပူရယ်ပေါ့နော်ပူရယ်ဆိုတော့အိမ်ကနေပြီးတော့မမတို့အလုပ်ကလည်းဟိုမနဲ့မိုးလင်းဒီအတန်လွင့်မှုအတန်သွင်းတာတို့အချိန်မီဒီ TV show တွေအတွက်ကမန်းကနေလောက်ရတဲ့အချိန်မှာအိမ်ကကလေးကလည်းမနဲ့ရှင်းနိုင်ခွဲဆိုကြောင်းတက်ရပြီလေကြောင်းတက်ရပြီဆိုတော့မနစ်ကတော့ကဖြစ်ခဲ့တဲ့အတွေ့အကြုံကိုပြန်ပြီးတော့ပြောရမယ်ဆိုရင်အမကြောင်းဆော့ဆော့ဖွင့်ခြင်းတော်တော်ကြာကြာကိုတလားတော့ကိုကြမယ်သူတို့ဒီနှီးပညာနဲ့အခက်အခဲဖြစ်ဟိုကလေးတွေကလည်း login ဝင်လို့ရဆရာမတွေကလည်းဟိုဘက်ကနေပြီးတော့ကလေးတွေကိုစာသင်ခန်းဒီ online စာသင်ခန်းလောက်တာအဆင်မပြေအဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တစ်ခုကကြတော့ကလေးရာစာသင်ခန်းတော့မရှိတော့မပါဘူးဆိုရင်လည်းဆိုတော့ကိုကဘယ်တော့မှငုတ်ထုတ်ထိုင်မဆောင်နေနိုင်ဘူးလေကိုလည်းကို့အလုပ်ခန်းထဲမှာအလုပ်လုပ်နေသူကလည်းဘေးကင်းထဲမှာတော့ထားပြီးတော့နားဆွင့်နေရပဲဒါပေမဲ့ဆရာမအပေါ်ကတင်တယ်သူကအောက်ကနေပြီးတော့ခြောက်နေတခါရဲ့အယုတ်ကိုခြောက်နေထိုးနေပါလေရော ဆိုတော့ကလေးအငယ်လည်းငယ်သေးတော့ငယ်သေးရဲ့ဆိုတာဒီ90 ဆယ်နှစ်ဆိုတော့အသက်ကြီးရဲ့ကလေးတွေလို့လည်းဟိုအွန်လိုင်းကနေပြီးသူတို့ရဲ့ဟိုအာရုံစူးစိုက်မှုကအများကြီးမလုံးနိုင်တော့ကြတော့သူတို့ကလင့်လစ်တလို့ဆော့နေနေတာလေဆရာမကလည်းအဲ့ဒါတွေကိုထိမ့်ဖို့တော့ဆရာမလှမ်းလှမ်းပြီးတော့နာမည်ကြီးခေါ်ပြီးတော့အများကြီးတော့မင်းနေတယ်ဒါပေမဲ့အတန်းထဲမှာစာတင်တယ်လို့မျိုးတို့ဒီရာခိုင်နှုန်းပြေပေါ့နော်ဟိုအာရုံစူးစိုက်မှုရနိုင်ပါမလားဆိုတာလည်းဆိုရင်လေဒီတကယ်ကျောင်းစာတင်ထဲမှာတင်ရတယ်လို့မျိုးသူ့ကောင်းတဲ့ကိုရောက်ရလားသူ့စီကိုတကယ်တမ်းထိရောက်မှုတက်ရောက်မှုရှိရလားဆိုတာမှအရင်စိတ်ပူတယ်
ကလေးတွေရဲ့ဗတ်စုံဖွံ့ဖြိုးမှုအပိုင်းမှာရွှေရူချောင်းတွေပဲအပေါင်းတင်တွေနဲ့စူပေါင်းလှူရှားကစားတာပေါင်းတင်ဆက်ဆက်ရေးတိဆောက်ရတာအရေးကြီးတယ်လို့အုပ်စုနဲ့လက်တွေလှုပ်ဆောင်ရတဲ့လိလာစမ်းသပ်မှုတွေလုပ်ရတဲ့အခါမျိုးမှာအွန်လိုင်းကနေတင်ကြားမှုကအဟန့်တားတွေရှိနေတာပါ။ဒါကြောင့်မိဘတွေကတော့အရင်အချိန်နဲ့ပြန်ဖြစ်ဖို့မျှော်လင့်နေကြတာပါ။ဒါပေမဲ့လက်တလို့ဒီယောဂအချိန်တွေကဘယ်လိုဖြစ်လာမလဲဆိုတာရေးရမသိရတဲ့အခါစာသင်ကျောင်းတွေလည်းအရင်လိုပုံမှန်ပြန်လည်လည်ပတ်ဖို့ကတော့အချိန်တိုင်းတာတစ်ခုကြာနိုင်ပါသေးတယ်။ဒါကြောင့်ကြုံလာရတဲ့ပုံစံတက်မှာပဲနေသားကြအောင်ကြိုးစားနေရပြီးအခုတော့အတော်နေသားကြလာနေပြီလို့ပြောသူကတော့မေရီလန်းပြည်နယ်ကကလေးသုံးယောက်မိခင်မဝင်းမေကျော်ပ
ါကိုရီးယားလည်းမနက်ကို9နာရီကနေပြီး9နာရီတွင်ကစမ်းပိုင်လှုပ်တယ်လှုပ်ရတယ်စီဝေးတွေခေါ်တယ်ရှိတယ်အကြရင်အခုတော့ကောင်းတာမျိုးသားရောဒီမှာရောနှစ်ယောက်လုံးအိမ်မှာလှုပ်တယ်နောက်တစ်ခါကျွန်တော်အလုပ်ကလည်းနည်းနည်း flexible ဖြစ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့တယောက်မအားရင်တယောက် switch လို့ရတာပေါ့နော်အဲ့ဒါမျိုးလေးဆိုတော့တော်သေးတာပေါ့အိမ်မှာလူကြီးတွေရှိရတယ်မလူကြီးတွေကြောက်လည်းဒီ online class တွေဒီ technology zoom လို့ပါကျွန်တော်မလုပ်တတ်ဘူးလေကိုရီးတော်မှအစာပိုင်းကတော်တော်လေးကိုအခက်ခဲရှိတာပေါ့အခုနောက်ပိုင်းတော့နည်းနည်းကိုရီးလက် family ကဖြစ်လာတော့ကလေးတွေလည်းလိုပဲလွတ်ထားလို့ရသွားပြီပေါ့ဒီကလေးကြီးမှဆိုရင်အရင်တော့ဆိုသူကိုလည်းကိုကဖွင့်တာပိတ်တာအသံ speaker မြူတာအမြူအစာလုတ်ပေးရတာပေါ့နော်ကိုကလည်းမှားမှာကြောက်တယ်ကလေးတွေကဒီ screen နဲ့စကားပြောရတာပြောတတ်ဘူးလေအခုတော့ပိုင်းတော့တို့လည်းကလေးလည်းတော်တော်ကျွမ်းကျင်လာပြီကိုကလည်းအဲ့လိုမျိုးပေါ့ဒီ zoom meeting တွေကိုတော်တော်ကျွမ်းကျင်လာပြီပေါ့အရင်တော့ဆိုရင်ကိုကဒီ meeting လုပ်ဖို့ပဲနောက်ခံ background တွေပါတယ်ကအရင်ပွားနေဆိုတာဒုက္ခဘယ်လိုလုပ်ရမလဲပေါ့နော်ဟိုကလေးတွေကိုလည်းဟိုကလေးဟိုဘက်ကိုဒီကလေးတယောက်ကိုလုံနေရောနောက်ကလေးတယောက်ကငိုရအတန်တွေကဝင်မယ်နောက်တစ်ခါနောက်ကလေးတယောက်ကလမ်းဖြတ်လျှောက်သွားပြပါညာဆိုရင်မကောင်းဘူးပေါ့နော်တခြားဘကမြင်အခုကျတော့ကိုလည်း zoom ကလည်းအဲ့လို background တွေပဲ offer ရရှိရောအဲ့လိုမျိုးလေးပေါ့ background အယုတ်ကလေးပါလေးနေဆိုရင်နောက်ကလူလည်းမမြင်ရတော့ကိုလည်းတိတ်ပြီးတော့ပြင်ဆင်ရတဲ့အချိန်တော်တော်တက်တာဝါပဲ
လက်တလုံးအနေထားမှာကတော့ကလေးတွေကိုအချိန်ဖြည့်ကြောင်းပြန်ပို့ဖို့အတွက်စိတ်ချရတဲ့အနေထားမဟုတ်သေးတာကြောင့် online ကနေဆက်ပြီးသင်ကြားလို့ရအောင်စီစဉ်ပေးထားနိုင်တာကိုပဲမိဘတွေကခြေနဲ့နေကြတာပါကိုဗစ်ကြောင့်ဖြစ်လာတဲ့လူနေမှုပုံစံတင်တဲ့လက်ရောညီထွေဖြစ်မဲ့ပညာသင်ကြားမှုတွေကိုဆရာဆရာမတွေပညာရေးဝန်ထမ်းတွေကလည်းပို့ပြီးတော့ဖန်တီးလာကြပါတယ်။အခုဆိုရင်မူဂျုံနဲ့မူလာရန်အရွယ်ကလေးငယ်တွေအထက်အွန်လိုင်းကနေစာလဲသင်အပြည့်လဲပြအောင်ထင်းချောင်းပြီးတဲ့သင်တန်းတွေလည်းအများပြားပေါ်လာပါတယ်။ကိုယ့်ရဲ့အလုပ်ချိန်နဲ့အဆင်ပြေတဲ့အွန်လိုင်းကလေးထိန်းသင်တန်းချောင်းတွေကိုအလွယ်တကူရှာနိုင်ပြီးဈေးကလည်းတက်တက်တတ်တာနဲ့ရနိုင်တာကြောင့်ရင်ွယ်ဖက်အရွယ်ကလေးငယ်ရှိတဲ့သူတွေကလေးတယောက်မကရှိတဲ့မိခင်တွေအတွက်ကတော့အများကြီးအဆင်ပြေတယ်လို့မဝင်းမေကျော်ကပြောပါတယ
်။အငယ်လေးဒုတိယတယောက်ကကြတော့သူကပုံမှန်ဆိုရင်ဒီ preschool ကို full time တက်ရမှအရွယ်ပေါ့။ဒါပေမဲ့သူကအခုသူကျောင်းကတော့ဖွင့်တယ်။သူက private aid preschool လေးကဒါပေမဲ့ကိုရီးယားမလွယ်ရဲဘူးမလွယ်ရဲဘူးဆိုတော့တော့သွားကြိုးအပ်ပေါ်ရတယ်မလွယ်ဘူးအချိန်ကလည်း flexible မဖြစ်ဘူးဆိုရင်ကိုကဒီအကြီးမားကို online မှာတနေအချိန်မှာငွေကိုဘလို့မှကြိုးပို့လောက်တာတော့မလုပ်ပေးနိုင်ဘူးလေအဲကြတော့ internet မှာ share လို့ရတယ်အဲ့တော့ online class လေး after hours ပေါ့နော်6နာရီနောက်ပိုင်း class တွေရှိတယ် weekend class တွေရှိတယ်အဲ့ဒါမျိုးလေးတွေကိုသူ့ကို register လုပ်ထားလိုက်တာပေါ့ကိုကမှာပေါ့နော် dance class to music to art ဆိုအဲ့လိုမျိုးတွေဆိုရင်ကိုဒီ flexible hour ရှိ class တွေရှိတယ်နောက်တော့ live ပို့ကြိုးပို့မလုပ်ရဘူးဆိုတော့ online class တွေကိုတော့မှပို့သဘောကျလာတယ်ပေါ့နော်အေးကိုလာတဲ့အိမ်မှာလောက်ရတော့ကိုလည်းကလေးနဲ့ပို့ပြီးထိတွေ့ပြီးတော့ကိုကြက်ကြက်မလုပ်နိုင်တော့သဘောတော့ကျလာတယ်ပေါ့နော်အဲ့လိုမျိုးတော့ရှိတာပေါ့
အင်းကနေအလုပ်လုပ်ဖို့အဆင်ပြေသူတွေကိုအလုပ်ကလည်းမိသားစုလူဝဲချက်ပေါ်မူတည်ပြီးအချိန်ပြောင်းလဲလုပ်လို့ရတဲ့သူတွေအတွက်ကတော့ကုလိုအချိန်တွေကအဆင်ပြေပြီမဲ့လို့ဒါကမိဘတိုင်းအတွက်အဆင်ပြေနေတာတော့မဟုတ်ပါဘူးမေးသနာကျော်ကတော့လက်ရှိကိုဗစ်ကာလပညာသင်ကြားမှုပုံစံသစ်မှာသူ့အတွက်အသားကျဖို့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
အသားကျရလို့မမထင်ဘူးဒီအခုပုံစံတင်ပါဘာဖြစ်လို့လဲဆိုတော့မမတို့ကဆီယာမလည်းမဟုတ်ဘူးလေဆီယာမကြီးတင်တယ်လို့မျိုးကိုမတင်နိုင်ဘူးဟိုအတန်းကြီးလာရင်ပို့ဆိုမယ်သူအခုတင်နေလေးတန်းလေးတန်းဆိုတော့သူမေးတဲ့တချို့ဟာတွေကလည်းကိုဒီမှာလည်းကြောင်းတက်လာတာမဟုတ်အဲ့ဒါတွေကိုမမဖြေဖို့ခုဖောက်ကိုမနေလိုက်ပြီးစူးစမ်းနေရတယ်ဆိုတော့ကြတော့အိမ်မှာကတော့ကျောင်းမှာလို့အသားမကျတာတေးကြတယ်ကျောင်းမှာဆိုရင်ကျတော့တိတ်ပြီးစိတ်ပူစရာမလိုဘူးလေမနေ့၈နာရီအဲ့တော့ကျောင်းကားပေါ်တင်ပေးလိုက်ပြီးရတယ်ကိုလေကို့အလုပ်ကိုကိုဖြောင်းဖြောင်းသွားသွားပြီးတော့မှညနေ3နာရီမှသူ့ကိစ္စပြန်ပြီးတော့ခေါင်းထဲကိုထည့်ကျောင်းကိစ္စကတော့ကျောင်းကဆရာမကြီးတောင်းဝန်ယူမယ်ဟဲ့ ပညာရေးဆိုတာမျိုးဖြစ်သွားအခုကျတော့ကိုကဆရာမတစ်ပိုင်းဖြစ်နေပြီးတော့ကိုကလည်းဆရာမဖြစ်ဖို့ဘယ်လိုမှအရေးချင်ရလည်းမပြေမိဘူးအဲ့ဒီမှရင်ပြဿနာတက်တော့
မိဘတွေအနေနဲ့ကိုရဲ့အလုပ်ချင်းကလေးရဲ့ကြောင်းချင်းကိုလုပ်ရတဲ့အလုပ်သဘောတဘာဝဒါတွေပေါ်မှာမူတည်ပြီးတော့အခက်အခဲကတော့မတူကြပါဘူးအခုလိုအချိန်မှာမဖြစ်မနေအိမ်အပြင်ထွက်အလုပ်လုပ်ရတဲ့မိဘတွေအတွက်ကတော့သူတို့အတွက်ရောတားသမီးတွေအတွက်ပါအခက်အခဲဆုံးအခြေအနေဖြစ်နေတာပါ။အ
ဲ့ဒီ new normal မှာအင်္ဂလိပ်စာတော့မဖတ်တဲ့မိဘရှိမယ်။ဘမူဒါအောင်မသုံးတတ်တဲ့မိဘရှိမယ်။အဲ့လိုမိဘကလေးတွေဆိုတော်တော်ဆိုးမယ်ပေါ့နော်။တော်တော်သနာဖို့ကောင်းတယ်ပေါ့နော်။လှုပ်ပေးနိုင်တဲ့ကလေးတွေကျတော့ပိုပိုပြီးတော့တိုးတက်ပြီးတော့ဂရုပိုဆိုင်နိုင်တော့တိုးတက်ဖြစ်တယ်မလား။မလှုပ်ပေးနိုင်တဲ့မိဘတို့ဒီမဆိုင်နိုင်တဲ့မိဘတို့ဆိုရင်ကလေးတွေကပိုပိုပြီး behind ဖြစ်ပြီးတော့အဲ့မှာ gap ကအရင်ကြီးသွားမှာပေါ့နော်အဲ့လိုမျိုးစိတ်မကောင်းဘူးပေါ့အဲ့ဒါတော့လေပိုရီလက်တကူကအင်းရလှုပ်လို့ရသေးလို့လေကိုရီလက်ကံကောင်းနေသေးလို့လို့ပြောရမှာပေါ့နော်ကိုရအလုပ်အကင်မျိုးစားရလေအဲ့လိုမျိုး line ဖြစ်သွားလို့ဒီဆရာဝန်ဆိုတာပညာမတက်တော့လည်းမဟုတ်ဘူးသူဆရာဝန်လို့ကိုက on site မသွားလောက်အောင်မှာမျိုးလေသူဒီအဲ့ဒါမျိုးဆိုတော့ तू ကကုသသမီးကိုသူပြစ်ပြီး तू သွားလောက်အောင်မှာသူမှာလေအဲ့လိုမျိုးတွေဖြစ်သွားတာလေဒီ new normal အတွက်ကိုအခုအလုပ်ကံရနည်းနည်းကို new normal နဲ့ kait တဲ့အလုပ်ကိုင်းမျိုးဖြစ်သွားတာပေါ့နော်ဒီတချို့ဆိုရင်ကျတော့အဲ့လို new normal ကိုလုတ်ဖို့ကမလွယ်ဘူးပေါ့တချို့ဆရာဝန်တွေအလုပ်တို့စာတော့ဆိုင်းလို့ပါလို့ဆိုဘလို့မှ new normal လုတ်ဖို့ကတော့ခက်တယ်လေစိတ်မကောင်းမကောင်းတယ်ပေါ့အဲ့လိုကလေးတွေဆိုရင်ပေါ့နော
်လက်ရှိအခြေအနေမှာ covid-19 ရောဂါကူးစက်မှုတွေကလည်းကျဆင်းမသွားတဲ့အပြင်ဒုတိယတကြိမ်ပြန်ဆိုးလာမှာကိုပါစိုးရိမ်ရတဲ့အခြေအနေတွေရှိနေတာပါမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကူးစက်မှုတွေတိုးလာတာကြောင့်အခြေခံပညာသင်ကျောင်းတွေကိုယာယီပြန်ပိတ်ထားရပါတယ်အမေရိကန်ပြည်ထောင်စုလိုနည်းပညာတိုးတက်တဲ့နိုင်ငံတွေမှာစာသင်ကျောင်းတွေကကလေးငယ်တွေအတွက်ကွန်ပျူတာအပါအဝင်သင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးနိုင်ပေမဲ့လို့မြန်မာအပါအဝင်နွမ်းပါတဲ့နိုင်ငံတွေမှာတော့ဒီလိုထိရောက်တဲ့အွန်လိုင်းပညာရေးရဖို့ဆိုတာကမလွယ်ပါဘူး။နည်းပညာတိုးတက်ပြီးချမ်းသာကျွယ်ဝတဲ့နိုင်ငံတွေမှာတော့အခက်အခဲတွေကရှိနေသေးတာမို့နွမ်းပါတဲ့နိုင်ငံတွေကကလေးငယ်တွေအတွက်ကတော့ပညာရေးပိုပြီးတော့နောက်ကျနိုင်တဲ့အခြေအနေဖြစ်လာနေတာပါ။ဒါကြောင့်ယောဂကူးစက်မှုတွေကိုအမြန်ဆုံးထိန်းချုပ်နိုင်ပါမှစာသင်ကျောင်းတွေကိုပြန်ဖွင့်နိုင်ပြီးကလေးငယ်တွေအတွက်လည်းစိုးရိမ်မှုခင်းခင်းနဲ့ပညာသင်ကြားနိုင်မှာဖြစ်တဲ့စရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျွန်မခင်ဗျူထူပါရှင်
ဒီကြောင်ဆောင်အမေရိကန်ကွင်းစီစဉ်မှာတမိုင်းဝင်လှူရှာမှုကိုဥဆောင်တဲ့အမျိုးသမီးတွေရဲ့ရုပ်တုပထမဆုံးစိုက်ထူနှံလိုက်တာ X-Screen Company ရဲ့အလိုလျောက်လေးမောင်းစနစ်နဲ့ New Normal နဲ့လုပ်ငန်းခွင်ပြောင်းဝင်ရတဲ့အတွေ့အကြုံတွေအကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်မျိုးသမီးတွေမဲပေးခွင့်ရအောင်လှူရှားဆောင်ရွက်ခဲ့သူဆိုဟိုနာထရုသ်ဆူဇန်အန်သနီနဲ့အဲလိဇဘက်ကက်ဒီစတေတန်တို့ရဲ့အထိမ်းအမှတ်ရုပ်တုတွေကိုနယူးယောက်မြို့လေကစင်ထရယ်ပတ်ဥယျာဉ်မှာစိုက်ထူလိုက်ပါတယ်။ဩဂုတ်လ26ရက်နေ့အားဆိုရင်အမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်တရာပြည့်လည်းဖြစ်ပါတယ်။တမိုင်းတွင်ခဲ့တဲ့သူတို့ရဲ့ဆန်းဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုအမျိုးသမီးရုပ်တုကိုပထမဆုံးစိုက်ထူနှံလိုက်တာလည်းဖြစ်ပါတယ်။ဘဘူးဆီယာမမာရီဒစ်
The monument stands in a row of statues, all of them of men.
ထိမယုံကြည်တွေကိုချီးမဆိုရင်အားလုံးကမျိုးသားတွေပါဒီဥယျာဉ်တွေမှာဆိုရင်လေဒီတစ်ခုကလွဲလို့အားလုံးမျိုးသားတွေပါဒါကြောင့်အနာဂတ်အတွက်ဒီကိုလည်လာပြီးတော့ကြီးကြတဲ့သူတွေအတွက်အတော့ကိုပျော်မိပါတယ်လို့သူကပြောသွားတာပါအမျိုးသမီးအခွင့်အရေးအတွက်ဦးဆောင်လှူရှားသူဖြစ်တဲ့ဆူဇန်အန်သနီယာဆိုရင်ကျွန်းစနစ်တိုက်ဖြတ်ရေးဒန်းလူညီမြအခွင့်အရေးရရှိအောင်ဆောင်ရွက်ခဲ့တယ်လို့မဲအတင်းကျပ်ပြီးခဲ့တဲ့အတွက်အဖမ်းလိုက်ခံခဲ့ရဘူးပါတယ်သူအားဆိုရင်1989ခုနှစ်ကထုတ်တဲ့ American Dollar ငွေအကြွေစီးပေါ်မှာပထမဆုံးရိုက်နှိပ်ဂုဏ်ပြုဖော်ပြခံရဘူးသူလည်းဖြစ်ပါတယ
်။ The figures are almost twice life size. Susan
တကယ်လူအရွယ်ပမာဏတဲ့20လောက်ရှိပြီးတော့ Susan Anthony ဆိုရင်9ပေမြင့်ပါတယ်။ဒီအထိမ့်မှတ်ရုပ်တုတစ်ခုလုံးရဲ့အမြင့်က14ပေအမြင့်ရှိပြီးတော့တန်နဲ့ချီ၄ပါတယ်လို့ Bergman ကပြောသွားတာပါ။Central Park ဥယျာဉ်တွေကရုပ်တု23ခုထဲမှာအခုလိုနောက်ထပ်တိုးဂုဏ်ပြုစိုက်ထူခဲ့တာပါ။နယူးယောက်မြို့ကတူဖြစ်တဲ့ဂွမ်ပီယာကတော့အခုလိုမျိုးအမျိုးသမီးသူရဲကောင်းတွေကိုအတိအမှတ်ပြကြတဲ့အတွက်ဝမ်းသာနေပါတယ
် I think it's fabulous
နယူးယောက်မြို့ယဉ်ကျေးမှုမျက်နှာစာမှာအခုလိုအထိမ့်မဲ့ရုပ်တုတိုးလာဖို့လိုအပ်တယ်လို့တကယ်ကိုဖြစ်တည်ပါတယ်ဒီထက်ပိုးပြီးတော့ပြောစရာမရှိတော့ပါဘူးလို့သူကပြောပါတယ်ဒီရုပ်တုကိုအမျိုးသမီးအထိမ့်မဲ့ရုပ်တုစိုက်ထူရေးအဖွဲ့ Monumental Women အဖွဲ့ကနေဒေါ်လာ100,000ကမကထထည့်ဝင်ပြီးတော့ငွေကြေးပံ့ပိုးပေးခဲ့တာပါခင်ဗျာSan Francisco အခြေစိုက်နည်းပညာကုမ္ပဏီတစ်ခုကနေလေယာဉ်မောင်းသူမပါပဲ လေရင်ကိုအလိုလျောက်ပြေးလမ်းမှာတက်ဆင်းလုပ်နိုင်တဲ့ဤပညာသစ်ကိုမိတ်ဆက်ပြသလိုက်ပါတယ် X-Wing Company ဟာအလိုလျောက်မောင်းနေတဲ့စနစ်ကို၄နှစ်ကြာဆန်းသက်ခဲ့တာဖြစ်ပြီးတော့ဒီဤပညာကိုလူ၉ယောက်လောက်ရှင်းနေလိုက်ပါလာနိုင်တဲ့ Cessna 208B Grand Caravan engine တလုံးတက်လေရင်နဲ့ပြန်တန်းပြခဲ့တာပါX-Wing company ရဲ့အကြီးအကဲ Mark Piat ကအခုလိုပြောပါရယ
် We're at the dawn of a new era in aviation.
အလိုလျောက်မောင်းနေတဲ့လေကြောင်းခေတ်တစ်ခုကိုအစပြုလိုက်ပါပြီ။သူ့ဘာသာမောင်းနေတာပါ။ဂျက်လေယာဉ်တွေလိုလူကတောက်လျှောက်ထိမ့်ချုံမောင်းရတာမျိုးမဟုတ်ပါဘူးလို့ပြောတော့တာပါ။လေယာဉ်အလိုလျောက်မောင်းနေနိုင်တယ်ဆိုပေမဲ့လည်းတချို့ဤပညာပိုင်းမှာဆက်လက်ဆန်းသက်နေတာကြောင့်လေယာဉ်ကွင်းမှာလေယာဉ်ဆက်သက်ပြီးနောက်ပိုင်းတက္ကစီလို့ခေါ်တဲ့ဒီလေယာဉ်ရန်နာမယ့်နေရာကိုသွားရမှာတော့လူကမောင်းနေပါတယ်။အခုအခါမှာ FAA လေကြောင်းကြီးကြပ်ထင်းသေးရေးအုပ်ချုပ်မှုအဖွဲ့ကလည်း X-Wing Company အနေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုဒေတာတွင်းရောနိုင်ငံရဲ့ခြားနယ်ပါပြန်တန်းလုပ်ကင်နိုင်ဖို့ခွင့်ပြုချက်ပေးထားပြီးပါပြီ။ဒီနည်းပညာကိုမကြခင်လပိုင်းတွေအတွင်းဈေးကွက်မှာဖြန့်ချိဖို့လဲ PEC ကမျှော်လင့်နေတာပါ
။ So we're here to unveil like an autonomous cargo aircraft. It's the first of its class.
အလိုအလျောက်ပြန်တန်းမဲ့ကုန်တင်လေယာဉ်မှာလေယာဉ်ကွင်းကနေစပြန်တက်တာကနေပြန်ဆင်းလာတဲ့အထိအားလုံးကိုသူ့ဘာသာမောင်းနှင်မဲ့ပထမဆုံးအမျိုးအစားပါအခုတော့ဒေတာတွင်မှစတင်ပြည့်ဆွေးပါမယ်သက်ဆိုင်ရာကလည်းပြန်တန်းခွင့်ပြုထားပါပြီအဓိကကတော့ဒေတာတွင်တည်ယူပို့ဆောင်ရေးအတွက်ပါလို့ဆိုပါရယ်အခုလိုဤပညာသစ်ကို X-Wing Company တခုတည်းကသာအခုခါမှာပိုင်ဆိုင်နေတာတော့မဟုတ်ပါဘူးဥရောပဂျက်လေယာဉ်ထုတ်လုပ်ရေး Company Airbus ကလည်းအလိုအလျောက်လေယာဉ်အတက်အဆင်းနဲ့တက္ကစီလုပ်နိုင်တဲ့ဤပညာကိုနှစ်နှစ်ကြာဆန်းသက်ခဲ့ပြီးတဲ့နောက်အောင်မြင်တယ်လို့လွန်ခဲ့တဲ့ဇွန်လကကြေညာခဲ့ပါရယ်X-Wing ရဲ့ဤပညာကိုတော့ Airbus A300 နဲ့ Boeing 737 လို့လေယာဉ်ကြီးတွေမစင်းနိုင်တဲ့လေယာဉ်ကွင်းငယ်တွေမှာစဉ်သက်လို့ရတဲ့ဒီကုန်တင်လေယာဉ်ငယ်လေးတွေအတွက်အသုံးပြုသွားမှာပါဤပညာဆိုင်ရာအကြီးအကဲတူဖြစ်တဲ့ Maxim Garrier ကအခုလိုပြောရတယ
် So some of the new sensors that you don't typically see on any aircraft
လေယာဉ်အနေနဲ့ဝေဟင်မာရောမြေပြင်မှာပါတခြားဟာတွေနဲ့မတိုက်မိအောင်ရှောင်ရှားနိုင်ဖို့တောင်ပန်နှစ်ဖက်မှာကင်မရာ၊ radar, lidar စတာတွေတပ်ဆင်ထားပါတယ်။အခုလိုဤပညာကိုအသုံးချနိုင်တာဟာအခုလေယာဉ်အများစုမှာသုံးတဲ့ autopilot စနစ်ထက်တန်လွန်တဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်။တိတ်မကြခင်မှာဒီဤပညာရဲ့အကျိုးကျေးဇူးကိုအားလုံးခံစားမှာဖြစ်ပြီးတော့အငှားကား Uber, Lyft စတဲ့ယာဉ်တွေနဲ့ချိတ်ဆက်ပြီးတော့လူရောက်ကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်ခုလိုကာယောဂကာလအတွင်းပစ္စည်းတွေယူပို့ဆောင်ရမှာလေယာဉ်မောင်းသူတွေအနေနဲ့ယောဂကုသမာကိုစိုးရင်စရာမလိုတော့ပဲရုံးခန်းတွင်းကသာထိန်းချုပ်ပြီးတော့အလိုအလျောက်မောင်းနေတဲ့ဒီလေယာဉ်တွေနဲ့အစားထိုးပြည့်စုံနိုင်မှာဖြစ်ကြောင်းလဲသူတို့ကပြောကြပါရယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခြင်းမလားလောက်မှာဝန်ထမ်းတွေအနေနဲ့နေမှာပဲနေပြီးအလုပ်လုပ်ကြဖို့တာဝန်ရှိသူတွေကကြီးညာချက်ထုတ်ခဲ့ကြတာပါအခုခါမှာတော့ virus ကူးစက်ပြန့်ပွားမှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့်တချို့ပြည်နယ်တွေမှာဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်ဝင်နေကြပါပြီ Massachusetts ပြည်နယ် Boston မြို့က Bach Maya Company မှာဆိုရင်တတိယအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်စတင်နေတာပါဒါပေမဲ့လည်း social distancing ကိုတော့အတိအကျလိုက်နာဖို့အမိန့်ထုတ်ထားပြီးစပွဲကုန်တွေကြားမှာလည်းခက်မြင့်မြင့်ကာထားပေးပါတယ်ကုမ္ပဏီပြောခွင့်ရRachel Sambari ကအခုလိုပြောရတယ
် We've added sanitation stations throughout the office as well.
ယုံငတ်ကူလုံးမှာတန်ရှင်းရေးအလွယ်တကူလုပ်လို့ရအောင်လိုအပ်တာတွေအလုံးထားပစ်ထားပါတယ်။အဲဒီမှာလက်သန့်ဆေးရည်လည်းရှိပါတယ်။ဒါ့အပြင်ကိုယ့်ရဲ့အလုပ်စပွဲလည်းတန်ရှင်းအောင်ထားဖို့နောက်ဒီအလုပ်ပြီးချိန်မှာအလုံးတန်ရှင်းသွားအောင်လုပ်ထားခဲ့ဖို့ပြင်ဆင်ပေးထားပါတယ်လို့ပြောပါတယ်။တချို့ကုမ္ပဏီတွေကတော့ဝန်ထမ်းတွေလုပ်ငန်းခွင်ပြန်ဆင်းခိုင်းတယ်လို့ဘတ်မာယာကတော့ဝန်ထမ်းတွေကိုသာဆုံးဖြတ်စေခဲ့ပါတယ်။အခုလိုအနေရရှိတဲ့အချိန်မှာသတိထားဆောင်ရွက်တာဟာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့အထောက်အကူဖြစ်မယ်လို့လည်းသူတို့ကပြောပါရယ
် At Bergmeier we've identified that masks should be worn
လူများတွားလာနေတဲ့နေရာမှာနှာခေါင်းစုပ်ကိုဝန်ထမ်းတွေအားလုံးဆွတ်ထားပါမယ်ကိုယ်ခုံမှာကိုယ်ထိုင်နေခြင်းဆိုရင်တော့တတ်ထားစရာမလိုပေမဲ့တခြားသူတွေနဲ့အတူထိုင်တာဒါမှမဟုတ်ပြောဆိုစရာရှိတဲ့အချိန်မှာဆိုရင်နှာခေါင်းစည်းလိုပါတယ်လို့ Sambari ကပြောသွားတာပါဇွန်လတည်းကဆက်ပြီးတော့လုပ်ငန်းတွေပြန်ခွင့်လာကြောင်းအခုဆိုရင်ဝန်ထမ်း60ရာခိုင်နှုန်းလောက်အလုပ်ပြန်ဝင်ကြတယ်လို့လည်းဆိုပါရယ်ဒါပေမဲ့ဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံရခြင်းရှိမရှိဆိုတဲ့ကျန်းမာရေးအခြေအနေကိုတော့အမြဲအနိမ့်ကစောင့်ချက်ကြည့်ရှုတယ်လို့ပြောပါရယ်ရုံးဝန်ထမ်းအလုံးနှစ်ဖွဲ့ခွဲထားပြီးတော့တစ်ဖွဲ့ကတင်းင်းလာပူတယ်ဟုတောက်ကြအလုပ်ဆင်းတယ်လို့နောက်တစ်ဖွဲ့ကတော့အင်္ဂါနဲ့ဂျာတာဝရီအလုပ်ဆင်းပါတယ်ရုံးဝန်ထမ်းတူဖြစ်တဲ့အလီစာစတေဝီကီကအခုလိုပြောပါတယ်
They become habit after a while
But at the very beginning, you know, you have to keep reminding yourself.
ကျတော့လေအသားကျသွားပါတယ်။စာရုံးကတော့ကိုယ်ပါသာခဏခဏသတိပေးနေရတာပါ။ဘာလို့လဲဆိုတော့ဒီလိုမျိုးတစ်ခါမှမနေခဲ့ရလို့ပါလို့သူကပြောသွားတာပါ။ Park Maya မှာအခုလိုရုံးပြန်ဖွင့်ချိန်မှာစီမင်းတင်းကျပ်တာကြောင့်ယောဂထက်ကူးဆက်တယ်ဆိုတာမျိုးမရှိသေးပေမဲ့တချို့ကုမ္ပဏီတွေမှာတော့ပြန်ဖွင့်ပြီးတော့မကြခင်မှာပဲပြန်ပိတ်လိုက်ရတာတွေလည်းရှိပါတယ်ခင်ဗျ။
ခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါမယ်။ကျမခင်မြတ်တပ်ပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာစွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းအောင်းမြင်းမြင်းလေထီးခုန်နိုင်ခဲ့တဲ့အကြောင်း Righteous သတင်းတပုတ်ကိုအခြေခံပြီးပြောပြပေးပါမယ်။2020ဩဂုတ်လ25ရက်အင်ကာနေ့ကဆွစ်ဇာလန်နိုင်ငံပင်လေရက်အခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးဆွင့်ရင်သုံးဆိုလာလေယာဉ်နဲ့လေထီးခုန်တာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ဆိုလာစထရက်တုစ်လေယာဉ်ပေါ်ကနေခုန်ဆင်းလာတဲ့လေထီးခုန်သမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
Le premier homme à avoir sauté dans l'histoire de l'aviation à avoir sauté en parachute depuis
une machine ဒါဟာ၄ကျောင်းဆရာသမိုင်းမှာပထမဆုံးနေဆွမ်းရင်သုံးလေရင်ကနေအောင်းအောင်းမြင်းမြင်းလေထီးခုန်ဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြင်းထန်ပါသားနဲ့ပြောသွားတာပါလေထီးခုန်သမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်သူဟာ Solar Stratus Solar လေရင်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေရင်မှုတဦးလည်းဖြစ်ပါတယ
် Yeah today there is mini first I think but the most important is the first time ever
ပထမဆုံးကြည့်အောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်သုံးလေယာဉ်များထဲကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အာကစားနည်းအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ချီဆွမ်းအင်လို့တန့်ရှင်းတဲ့ပြန်ပြည့်မြဲဆွမ်းအင်ကိုဝေဟင်အမြင့်ခုန်တာအပါအဝင်အာကစားနည်းမျိုးစုံမှာသုံးဖို့အတွက်ကြိုးစားနိုင်တယ်ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
And also that was the first time that we did a solar skydive. You know, the I climb with the energy coming from the solar cells of the plane. So I mean when I go down, when I...
ဒီလေယာဉ်ကနေအောင်ကြီး solar sun အားကိုသုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးဘော်ကိုပြန်တက်တဲ့အခါလေယာဉ်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးဘော်ကနေခုန်ဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲသုံးတဲ့သဘောပါ
။သူ့လေယာဉ်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်းအောင်းမြင်းမြင်းနဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ကြီးဆွမ်းအင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်။ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကမ္ဘာတစ်ပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ Switzerland နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်။ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ကြီးဆွမ်းအင်ကိုသုံးပြီးပြန်တန်းပြခဲ့တာပါ။ဒီ foundation ကိုအဲ့ဒီလင်းမောင်းခဲ့တဲ့သူတဦးဖြစ်တဲ့ Dr. Bertrand Pickett ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲတည်ထောင်သူကသူနဲ့အတူမောင်းနေခဲ့သူလင်းမူ Andre Boschbach ဖြစ်ပါတယ်။သူတို့အဖွဲ့ဟာပြန်ပြည့်မြဲဆွမ်းအင်တွေတဲ့ကနေအောင်ကြီးဆွမ်းအင်ကိုကမ္ဘာတစ်လောမှာတွင်းတွင်းကျယ်ကျယ်သုံးနိုင်မဲ့ Solar ဆွမ်းအင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်။ Solar Impulse လင်းလိုနေအောင်ကြီးဆွမ်းအင်သုံးတဲ့ Solar Stratus လင်းဟာနေအောင်စီးလင်းဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုလ်တိုက်ဘက်ထရီတွေကိုစီထားတာပါဒီဘက်ထရီတွေကိုနေအောင်ကြီးကနေထုတ်ယူတဲ့ဆွမ်းအင်နဲ့အားပြန်ပေးဖြည့်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်ဒမ်ဂျန်ကတော့တွဲဘက်လေယာဉ်ဟူတာဝန်နဲ့ရှူပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရံပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒမ်ဂျန်ကခုန်ဆင်းခဲ့တာဖြစ်ပါတယ်သူခုန်ဆင်းချိန်ကလေယာဉ်ဟာတနအီကိုမိုင်100နှုန်းနှိပါနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we did not know how the plane will fly
လေယာဉ်တောင်းပါမမကျွန်တော်ကခြေထောက်နဲ့အကြကြီးရနေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေယာဉ်များကဘလို့ဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေယာဉ်တဲကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန့်မိအောင်တရေထားပြီးအမြန်ခုန်ဆင်းရပါတယ်ဆူလိုရာကတော့လေရင်ထဲကနေထွက်ပြီးချင်းအလိုက်တင့်ခုန်ချရတာပါဒါကတကယ့်ကိုအားအသင့်စရာပ
ါဟုတ်ပါတယ်ဒါဟာပထမဆုံးခုန်ချတာဖြစ်တဲ့အတွက်ဆူလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲသူတို့စမ်းတန်နေတဲ့ဆူလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစ သူတို့မသိတာတွေကအများကြီးပါ
of course this is a big challenge it's the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စင်ကုန်မှုတစ်ခုပါကဘာမှနေအောင်ကြီးစွန့်အင်နဲ့သွားတဲ့ဒုတိယမြောက်နှစ်ယောက်စီးလေယာဉ်ပုံစံလည်းဖြစ်ပါတယ်ဒါကြောင့်တစ်ခုခုမှားသွားဖို့ဖြစ်နိုင်ခြေကသိပ်များပါတယ်ဆိုတော့ကံကောင်းဖို့လည်းလိုတာပေါ့လေစလိုရာကရာသီဥတုကောင်းမှုတို့လေမြာဘာပြဿနာမှမတက်ပဲရှော့ရှော့ရှူရှူဖြစ်ဖို့လိုကံကောင်းဖို့ပေါ့
သူတို့ကံကောင်းပါတယ်ရာသီဥတုကလည်းအဆင်ပြေပြေနဲ့တာတာရာရာရှိခဲ့တာပါလေရင်ဟာလည်းသူတို့ project လုပ်နေတဲ့ Pink ကလေးတဲ့အခြေစိုက်စခန်းနားမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေဒါအပြင်သူတို့စံတာဖြစ်တဲ့ပြန်ပြည့်မြဲစွန့်ရင်ကိုလူတွေတွင်တွင်ကြဲကြဲတုံးချဖို့ကိုပါကြော်ညာပြီးသားဖြစ်သွားတာပါsky diving လို့ဝင်းဟင်အမြင့်ခုံအာဇာနည်းမျိုးတွေအတွက်ကဘာကြီးပူနွေးလာစေတဲ့ဖန်လုံရင်တန်းဝင်မတုံးပဲပြန်ပြည့်မြင်းဆွရင်တုံးတဲ့လင်းရင်တွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်သူတို့အဖွဲ့က2022ခုနှစ်မှာ solar ဆွရင်တုံးလင်းရင်နဲ့ကဘာလေရုအထက်လွှာဖြစ်တဲ့ stratosphere အလွှာရှိရာဝင်းဟင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်တပရည်ရွယ်ချက်ရှိပါတယ်လေရုအထက်လွှာဖြစ်တဲ့ stratosphere အလွှာဟာကမ္ဘာကနေအမြင့်အကွာဝေးအားဖြင့်10မိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေရုစုစုပေါင်းရင်၄ဘုံ၃ဘုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးလွှာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေရုအထက်လွှာထဲမှာရှိတဲ့အိုဆုံးလွှာဟာကမ္ဘာမြေပေါ်ကပင်တွေသံဃာတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေသံဃာတွေရှင်သန်ရင်းမှာသူကတိတ်ကိုအေးပါပါလေ။နေရောင်ခြေကနေလာတဲ့ခရမ်းလွန်ရောင်ခြေကိုဆုပ်ယူတဲ့အတွက်လဲ stratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတဲကို solar ဆွန့်ရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက် solar stratos အဖွဲ့ကစ조사နေတာပါ
။ The goal the final goal of this project is to go to the stratosphere to be the first
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ stratosphere လို့ခေါ်တဲ့အထက်လေထုတွေရောက်အောင်နေရောင်ခြေစွန့်အင်သုံးရင်နဲ့ပထမဆုံးသွားနိုင်ဖို့ပ
ါဆိုလာလေရင်ကနေပထမဆုံးလေကြီးခုံသူဖြစ်တဲ့ရာဖာဒေါမ်ဂျန်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုနဲ့ပတ်သက်ပြီးလူမှုလိုက်နာဖို့ American ကူးစက်ရောဂါကာကွယ် CDC ကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့ American နိုင်ငံတလွှားကလူမှုကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနီးကဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလုပ်ဆရာမလိုဘူးလို့ CDC ကညွှန်ကြားချက်ကိုပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျေသပရီးနေမှာ WHO ကလည်းCOVID-19 ယောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ယောဂါကုသခံရတဲ့လက္ခဏာပြပြဒီယောဂါပိုးရှိမရှိစမ်းသပ်စစ်ဆေးဖို့အရေးကြီးကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ကစစ်သင်္ဘောနဲ့လင်းဒါဇင်နဲ့ချီပဝင်တဲ့စီးရဲလက်ကျင့်မှုကြီးကိုအမေရိကန်နိုင်ငံအလက်စကာပြည်နယ်နားမှာပြုလုပ်နေကြောင်းရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။အမေရိကတိုက်နဲ့ဥရောပတိုက်ကြားကဘာရင်ပင်နယ်ပြင်ထဲမှာစစ်သင်္ဘောအဆင့်90ကျော်နဲ့လင်းအစင်း40လောက်ပါတဲ့စီးလက်ကျင့်မှုဖြစ်ပြီးပက်တင်းတက်ဒုံးကြီးပစ်လွတ်လက်ကျင့်မှုတွေပါပါဝင်မှာဖြစ်ကြောင်းရေရက်ဗိုလ်ချုပ်ကြီးနီကိုလိုင်းယက်မန်နော့ကပြောပါတယ်။ဒါဟာစီးလက်ကျင့်မှုအများပြားပါဝင်တဲ့တစ်ခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီစီးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှာဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ American စစ်တပ်ပြောခွင့်ရကတော့ရုရှားရဲ့လက်ကျင့်မှုဟာနိုင်ငံတကာရေးပိုင်းနဲ့ထဲမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်15ဦးထပ်ပြီးတွေ့ရတဲ့အတွက်အခုဆိုကူးစက်ခံရသူစုစုပေါင်း643ဦးရှိနေပါပြီ။အခုရောဂါပိုးတွေ့တဲ့15ဦးထဲမှာရန်ကုန်တိုင်းက9ဦးနဲ့ကြံ10ဦးကရခိုင်ပြည်နယ်၊ကွာ၊တန်တွဲ၊တောင်ကုန်းနဲ့မန်အောင်မြို့တွေကဖြစ်ပါတယ်။ဒီထဲက9ဦးမှာပြည်ပကပြန်လာပြီးအသွားလာကန့်သတ်ထားသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းလှုပ်သား35ယောက်နဲ့ကာမွန်သမား2ယောက်ကိုဆက်ရောက်ခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတောက်ကြနေမနဲ့3နာရီခွဲလောက်ကရှောင်းတခင်စစ်စေးဂိတ်တခုမှာစစ်တပ်ရဲနဲ့လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကဖမ်းဆီးရမိတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းနဲ့ထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.